Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ခါနေ2025ခုနှစ်ဇန်နဝါရီလ17ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 30နဲ့အခုစနေနေ့နေ့ဖြန်တနင်္ဂနွေမှာလိုင်းလက်မီတာ190ကနေနားဆင်နိုင်တာအပြင် VOA ရဲ့ Facebook Website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နာဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇမိုးကျော်ပါဒီကနေ့သတင်းတွေကိုကိုဝင်းမင်းနဲ့ပဲအတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်တရုတ်သမ္မတရှီကျင်းပင်နဲ့မကြမီသမ္မတအဖြစ်ကျန်းသစ္စာတင်ဆိုတော့မယ်သမ္မတလောင်းဒေါ်နယ်ထရန့်တို့ဒီကနေ့တယ်လီဖုန်းနဲ့စကားပြောဆိုခဲ့ကြပါတယ်ကာဇာမအပြစ်ရရေးအစ္စရေးအစိုးရကဒီကနေ့သဘောတူလိုက်ပါတယ်စစ်ကောင်စီကကလေးမျိုးမြောက်ပိုင်းကိုဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်3ဦးသေဆုံးပြီး10ဦးလောက်ဒဏ်ရာရရှိတော့ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
โอเคပါကိုစမုတ်ကျော်ရင်ဒီသတင်းတွေတဲမှာပဲမြန်မာနိုင်ငံတဲဒီစစ်ဘေးရှောင်တွေလေကြောင်းတိုက်ခိုက်မှုအန္တရာယ်ဆွေးနေရတာကိုအကူအညီပေးနေသူက
အခုတိုင်းဖြစ်စေချင်းပြည်နယ်ဖြစ်စေအကြိုးကျင်းထန်နေကြတော့ဒီကြောင်းရံကကျွန်တော်ကလေးတွေကဖြစ်တမ်းချမှာလေကြောင်းတိုက်ခိုက်မှုတော့ဆက်လို့ဆောင်ရတာကိုအဲ့တော့ကျွန်တော်တို့ကလေးတွေကမှတော်တော်ဆွေးမှုရှိတယ်ကွာ
ဒီသတင်းတွေအပြီးမှာတော့စနေညအပတ်စဉ်ကဏ္ဍသစ်ဖြစ်တဲ့ဝါရှင်တန်အတိုင်းဝိုင်းကမြမအရေးကဏ္ဍနောက်ပုံမှန်ပတ်စင်တွေဖြစ်တဲ့ဒီမိုကရေစီလူခွင့်နဲ့ခပြိုင်ကဘာပြီးရင်အာရှနိုင်ငံရေးလေယာစီးပွားဥရိယာတိနဲ့သတင်းတွေတဲကသုတအစီအစဉ်တွေလာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစော်မှုကျော်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တယ်လီဖုန်းနဲ့ဆက်သွယ်ပြီးနှစ်နိုင်ငံလုံးအတွက်အရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်သမ္မတတာဝန်လွှဲယူဖို့ရပ်ပိုင်းအလို့တောက်ကြနေကဆက်သွယ်စကားပြောစဉ်သမ္မတထရန့်သမ္မတအဖြစ်ထရန့်ထပ်အနိုင်ရခဲ့တဲ့အပေါ်သမ္မတရှီချင်းပင်ကအကုန်ပြုစကားပြောဆိုခဲ့သလိုသမ္မတထရန့်လက်ထက်မှာနှစ်နိုင်ငံကြားကောင်းမွန်တိုးတက်တဲ့အပြုသဘောဆောင်ဆက်ဆံရေးအသင်းနဲ့စတင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်။တရုတ်အစိုးရသတင်းဌာန CCTV ကအဲ့ဒီလိုသတင်းထုတ်ပြန်ခဲ့ပါတယ်။နှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးဟာအင်ပတန်အရေးကြီးတဲ့အတွက်မဟာဗျူဟာမြောက်ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားဖို့ကောင်းဆောင်နှစ်ယောက်သဘောတူခဲ့ကြတယ်လို့လည်းတရုတ်ဘက်ကပြောပါတယ်။ယူကရိန်းစစ်ပွဲ၊ Israel နဲ့ Hamas စစ်ပွဲတွေအပေါ်နှစ်ဖက်အမြင်တွေဖလှယ်ခဲ့ကြတဲ့အပြင်ထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်အကြားထိတိုက်ပဋိပက္ခတွေမဖြစ်အောင်ဆင်ဆင်ချင်းချင်းလုပ်ဖို့တရုတ်သမ္မတရှီကအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုပြောဆိုခဲ့ပါတယ်။တရုတ်သမ္မတနဲ့မျှတာတဲ့ကုန်သွယ်ရေးကိစ္စမွေးစေဝါထုတ်လို့ရမှာအသုံးပြုနေတဲ့ fentanyl စေဝါတွေအမေရိကန်တွေကိုလိမ့်ဝင်နေတဲ့ကိစ္စတွေနဲ့အမေရိကန်မှာ TikTok လူမှုကွန်ရက်ကိုတားမြစ်တဲ့ကိစ္စတွေဆွေးနွေးခဲ့ကြတယ်လို့ရွေးကောက်ခံသမ္မတ Trump ကလည်းသူ့ရဲ့မျက်လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။ကဘာကြီးပိုမိုငိမ့်ချမ်းလုံချုံဖို့သူနဲ့သမ္မတရှီတို့နှစ်ယောက်လုံးအတက်နိုင်ဆုံးစူးစမ်းသွားမယ်လို့ပြောဆိုထားပါတယ်။သူသမ္မတတက်တန်တာဝန်စထမ်းတာနဲ့တရုတ်ကတင်ပို့တဲ့ကွန်ပျူတာတွေပေါ်ကုန်သွယ်ခွင့်ခွန်အခွန်တိုးမြင့်ကောက်ခံမယ်လို့ဒေါ်နယ်ထရမ့်ပြောကြားထားချိန်မှာပဲခေါင်းဆောင်နှစ်ယောက်ဆက်သွယ်စကားပြောဆိုခဲ့တာဖြစ်ပါတယ်
။ကမ္ဘာကျော်ဗီဒီယိုတွေတင်တဲ့ TikTok ကိုအရေးယူဖို့ American ဆွေရကဝင်မတားပေးရင်ပိတ်ချလိုက်တော်မယ်လို့ဒီကုမ္ပဏီကြီးကအကြက်ကိုင်းလိုက်ပါတယ်။ American မှာ TikTok ကုမ္ပဏီအတွက်ဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေကိုအရေးမယူမဲ့အာမခံချက် American ဆွေရကကြားဝင်မပေးရင်နှက်ဖြန်တနင်္ဂနွေကစပြီး TikTok လူမှုကွန်ရက်ကိုလုံးဝပိတ်ပစ်လိုက်မယ်လို့ကုမ္ပဏီကပြောလိုက်တာပါ။American ပိုင်ကုမ္ပဏီတစ်ခုခုကိုမရောက်ရင် TikTok ကိုဇန်နဝါရီလ19ရက်နေ့တနင်္ဂနွေနေ့ကစပြီးတနင်္ဂနွေလုံးသုံးဆွဲခွင့်တားမြစ်ဖို့အောက်ရုံးတော်ရဲ့ဆုံးဖြတ်ချက်ကိုပြည်တော်စုတရားရုံးချုပ်ကမနေ့တောက်ကြာကအတည်ပြုခဲ့ပြီးအခုလို TikTok ဘက်ကလည်းအကြက်ကင်လာတာပါ TikTok app တွေကို download ရယူနိုင်တဲ့ Apple နဲ့ Google App Store တွေကနေဥပဒေအသစ်စတင်သက်ဝင်မဲ့နောက်ပိုင်းကစပြီး TikTok app ကို download တစ်ခါလုံးတိုင်းအဲ့ဒီ appstore တွေက American dollar 5,000 တန်းချေချမှာဖြစ်ပါတယ် American မှာ TikTok အသုံးပြုသူတွေရဲ့အချက်လက်တွေကို cloud ထဲမှာသိမ်းထားသူလောင်ပေးထားတဲ့ Oracle company နဲ့လည်းဥပဒေအရပိတ်ပင်မှုတွေကိုမလိုက်နိုင်အရေးယူခံရမှာဖြစ်ပါတယ်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသမှာတနင်္ဂနွေနေ့မနေ့ဒေသစံတော်ချိန်မနေ့၈နာရီခွဲမှာစတင်အသက်ဝင်မဲ့အပြစ်ကရစေးသဘောတူကြီးချင်းအရာ Israel စာကန်တချို့စတင်လွှတ်တာတော့မယ်လို့ Israel ဝန်ကြီးချုပ်ကပြောဆိုပါတယ်ဟာမတ်အဖွဲ့နဲ့သဘောတူခဲ့တဲ့အပြစ်ကရစရေးသဘောတူညီချက်ကိုအစ္စရေးဝန်ကြီးအဖွဲ့ကစနေနေ့မှာအတည်ပြုလိုက်တဲ့အတွက်အစဉ်၃ဆင့်ပါသဘောတူညီချက်အသက်ဝင်လာတော့မှာဖြစ်ပါတယ် ပထမအဆင့်အဖြစ်စတင်မဲ့သဘောတူညီချက်အရမနေ့ဖက်ကစပြီးသတင်းပတ်6ပတ်နှစ်ဖက်စလုံးအပြစ်ကရထားမှာဖြစ်ပြီးဟာမတ်စ်ဘက်က42ရက်အတွင်းအစ္စရေးတစားကန်33ယောက်ကိုပြန်လွှတ်ပေးမှာဖြစ်ပါတယ်။အစ္စရေးဘက်ကလည်းပါလက်စတိုင်းအကြီးအကဲ2000နီးပါးကိုပြန်လွှတ်ပေးဖို့ရှိပါတယ်။တင်းနှင်းကနေကစပြီးအစ္စရေးဒီပြန်လည်လွှတ်လာမှာဖြစ်တယ်လို့ဝန်ကြီးချုပ်ဘင်ဂျမင်နာတာညဦးကစနေနေ့မှာထုတ်ပြန်ပြောဆိုပါရဲသဘောတူညီချက်ပထမအဆင့်မှာအစ္စရေးစစ်တပ်တွေဂါဇာနယ်စပ်ကိုပြန်လည်ဆုတ်ခွာမှာဖြစ်တဲ့အတွက်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတဲ့ပါလက်စတိုင်းပြည်သူတွေလည်းနေရာပြန်နိုင်မှာဖြစ်ပါရဲ2023ခုနှစ်အောက်တိုဘာလ9ရက်နေ့ကအစ္စရေးနယ်တဲ့ကိုဟာမတ်စ်သူတွေကြောင့်ဝင်ရောက်တိုက်ခဲ့ပြီးနောက်ဖမ်းဆီးသွားသူတစားက250လောက်မှာ68ယောက်လောက်ပြန်လွတ်လာဖို့ရှိတဲ့အတွက်မိသားစုတွေစောင့်မျှော်နေကြပါရဲ
မြန်မာမှာတော့စကိုင်းဘက်ကလေးမြို့နာရွာတဝိုက်စစ်တပ်ဒီနေ့ဗလီချောင်းဘုံကျဲခဲ့တာမှာတေဆုံးတန်ရမှုရှိခဲ့ပါတယ်။ကလေးမြို့မြောက်ပိုင်းစော်ဘွားရေရှင်ကြီးရွာတဝိုက်ကိုဒီနေ့ဇန်နဝါရီ17ရက်နေ့မနက်ပိုင်းကအခုလိုတိုက်ခိုက်ခဲ့တာကြောင့်ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးတေဆုံးပြီး10ဦးဒဏ်ရာခဲ့တာပါ။မကွေးတိုင်းနယ်ချင်းပြည်နယ်မှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်နေပြီးစစ်တပ်ကလေချောင်းကမပြတ်တိုက်ခိုက်နေလို့စစ်ပြေးဒုက္ခသည်တွေစိုးရိမ်နေကြတယ်လို့အကူအညီပေးနေသူကိုသူရင်စင်ကအခုလိုပြောပါတယ်
။အစိုးရတိုင်းဖြစ်စီပေါ့နော်ဒီချင်းပြည်နယ်ဖြစ်စီအဲဒီကျင်းထန်နေကြတယ်ဒီစေချောင်းရံတွေကကျွန်တော်ကလေးတွေတော့တော်တော်ဆက်ဆက်တမိချမှာဆာလေကန်တက်ချမှုတော့ဆက်လို့ဆောင်ရတာကိုအဲ့တော့ကျွန်တော်တို့ကလေးတွေတော့ကတော့တော်တော်ဆွေးမှုရှိတယ်ကွာ။ညတော့မကောင်းကောင်းမအေးရအောင်ကိုရဲ့ဆစ်ဆောင်စခန်းတွေကပဲကျင်းလာပေါ့နော်ကျွန်တော်တို့အဖေရှောင်းကိုရအဖွဲ့အစည်းကတော့ဒီလေချောင်းတက်ခဲမှုအန္တရာယ်ကနေကျွန်တော်တို့ကြိုတင်ကာကွယ်ရေးလုပ်ဆောင်ရမလဲအသိပညာပြဆောက်ပြောဖို့ဆိုပြီးတော့လုပ်ဆောင်ရဖြစ်ရရှိတယ
်။ဒီစော်ဘွားရရှင်ကြီးဝတေးရတွေကိုလေချောင်းကနေအ ਨੇ စုံ၅ချိန်တိုက်ခိုက်ခဲ့တယ်လို့လဲတိုက်ခိုက်ခဲ့တာပြင်လက်နက်ကြီးနဲ့ပါပြစ်ခတ်ခဲ့တယ်လို့လဲကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ခင်ဗျာ
။အမေရိကန်ပြည်တော်စုမှာ YBR အရေးစတဲ့အဖျော်ယမကပလင်းတွေမှာစေးလိမ့်နဲ့အစားအစာတွေမှာဖော်ပြသလိုအဟာရပါဝင်ပစ္စည်းတွေအပြင်အခြားဓာတ်ပတ်တဲ့အစားအစာတွေစီးရင်ကိုပါဖော်ပြဖို့ဗန္ဓာယေးဝန်ကြီးဌာနကအဆိုပြုလိုက်ပါတယ်ဗန္ဓာယေးဝန်ကြီးဌာနအောက်မှာရှိတဲ့အရင်နဲ့ဆေးရွက်ကြီးကုံသွယ်ရေးနဲ့အကောက်အခွန်ဌာနကနေပါဝင်ပစ္စည်းတွေစီးရင်အပြင်အရင်နဲ့မတက်တဲ့အလာဂျီဖြစ်နိုင်တဲ့အစားအစာတွေကိုပါဖော်ပြဖို့ပြီးခဲ့တဲ့ကြာသပတေးနေ့ကတင်ပြတောင်းဆိုလိုက်တာဖြစ်ပါတယ်အရက်အပါအဝင်အဖျော်ရောင်ပါတွေမှာပါဝင်တဲ့အဟာရနဲ့ဓာတ်ပစ္စည်းတွေဥပမာကယ်လိုရီကာဘိုဟိုက်ဒရိတ်ပရိုတိန်းတွေဟာတစ်ခါတောက်သုံးရင်ဘယ်လောက်နှုတ်ပါဝင်တယ်ဆိုတာဖော်ပြဖို့ဖြစ်ပါတယ်ဒုတိယအချက်အနေနဲ့ကတော့အရက်နဲ့မတည့်တဲ့အစားအစာတွေဥပမာကြက်ဥ၊နှုတ်၊ငါ၊ကြုံ၊ပြောင်းမြေပဲစတာတွေဘလို့စားအမျိုးအစားတွေမတည့်တဲ့အလာဂျီဖြစ်နိုင်တယ်ဆိုတာကိုဖော်ပြဖို့ပါရှိပါတယ
်မင်္ဂလာညချမ်းမှာတော်တော်ရှင်များခင်ဗျာ VO American တန်ရဲ့ဇန်နဝါရီလ18ရက်စနေညသတင်းတွေကိုကိုစော်မှုကျော်နဲ့ပြောပြပေးခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍသစ်ပါဝါရှင်တန်အတိုင်းဝိုင်းကမြမအရေးကဏ္ဍကိုပြောထားမှာပါဘာမာကော့ကက်စ်ရဲ့2024ခုနှစ်ဆောင်ရွက်ချက်နဲ့လိုအပ်ချက်တွေကိုပြောထားပါတယ်အမေရိကန်လွှတ်တော်တဲ့မြမအရေးတွန်းအားပေးလှူဆောင်ဖို့2024ခုနှစ်မှာထူထောင်ခဲ့တဲ့ဘာမာကော့ကက်စ်အဖွဲ့အနေနဲ့2024ခုနှစ်ထဲဘာတွေလုပ်နိုင်ခဲ့ပါလဲအခု2025အမေရိကန်ဆိုရသည့်လက်ထက်မှာရောဘာတွေဆောင်ရွက်ဖို့ရှိတယ်လဲဆိုတာပူတွဲဥက္ကဋ္ဌပေးဟိုင်ဇင်ဂါနဲ့မိတ်သက်စင်မေးမြန်းပြီးတော့ဒီကဏ္ဍသစ်မှာပြောပြထားပါတယ်ခင်ဗျာ
ပတ်သက်ပြီးတော့ပို့ပြီးတော့ထိထိရရအရေးယူလှုံ့ဆော်နိုင်ဖို့အတွက်ဆိုပြီးတော့ American လွှတ်တော်အတွင်းမှာ Republican ရော Democrat ပါပါတီနှစ်ရလုံးကလွှတ်တော်ကိုယ်စားလှယ်ပြီးပါဝင်တဲ့ Burma Caucus အဖွဲ့ကိုမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့3နှစ်ပြည့်တဲ့2024 February 1ရက်နေ့မှာစတင်မိတ်ဆက်ခဲ့ပြီးတဲ့နောက်မှာဥပဒေမူကြမ်းတစ်ခုတင်းသွင်းတာအပါအဝင်တခြားတိုးတက်မှုတချို့ကို2024နှစ်ကုန်ပိုင်းအထိတွေ့လာရပြီးတော့American အစိုးရတက်လက်ထက်မှာတော့ဆက်ပြီးတော့စူးစမ်းသွားရမယ့်အချက်တွေလည်းအများကြီးရှိနေသေးတာဖြစ်ပါတယ်။ Michigan ပြည်နယ်က Republican အမတ် Bill Hyson ကနဲ့ Minnesota ပြည်နယ်က Democrat အမတ် Betty McCollin တို့ကပူးတွဲဥက္ကဋ္ဌတွေအဖြစ်ဦးဆောင်တဲ့ Burma Caucus က2024ဇွန်လမှာလွှတ်တော်ကိုတင်သွင်းပြီးသားမြန်မာနိုင်ငံဆိုင်ရာအဥပဒေ Burma Act ရဲ့နောက်ဆက်တွဲ Brave Burma Act ဥပဒေမူကြမ်းကိုအောက်လွှတ်တော်မှာတင်သွင်းခဲ့ပါတယ်။Bringing real accountability via enforcement အတူကောက်အားဖြင့် BRAVE Brave ဥပဒေမူကြမ်းကိုအထက်လွှတ်တော်မှာလေတင်သွင်းပြီးတော့အတည်ပြုရအောင်မှာဖြစ်ပြီးတော့နောက်ထပ်တက်လာမယ့် Trump အစိုးရတဲ့လက်ထက်မှာလွတ်တော်အသည့်ပြန်ဖြစ်သွားတဲ့အခါမှာလေတခါထပ်ပြီးတော့တင်သွင်းရအောင်မှာဖြစ်ပါလိမ့်ရှင်။
Brave Burma Act ဆက်ပြီးတော့တင်သွင်းချိန်တုန်းက Republican နဲ့ Democrat Party နှစ်ရဲ့လုံးကကိုယ်စားလှယ်တွေကကြိုးဆူခဲ့ကြပြီးမယ်လေ။သမ္မတ Biden အစိုးရလက်ထက်မှာနိုင်ငံခြားရေးဝန်ကြီးဌာနရောဗန်နိုင်းဝန်ကြီးဌာနဘက်ကပါသဘောထားမတိုက်ဆိုင်မဲနဲ့ဆန့်ကျင်တာတွေနည်းနည်းရှိတယ်ဆိုပြီး Burma Caucus ရဲ့ဘူးတွေဥက္ကဋ္ဌအမတ် Bill Heisinger ကပြောပါလိမ့်။
We, as you know, we launched this caucus, meaning started it just a few months ago, about a year ago. Long time coming, in my humble opinion. But it's been well received among the members of Congress.
အားလုံးသိကြတဲ့အတိုင်းပဲလွန်ခဲ့တဲ့လပိုင်းတစ်နှစ်လောက်တုန်းက Burma Caucus ကိုစတင်ခဲ့ပါတယ်။ကျွန်တော်မြင်ရတော့ Republican ရော Democrat အမတ်တွေကထက်လွတ်တော်မှာကြိုဆိုကြပါတယ်။ကျွန်တော်တို့ပထမခြေလှမ်းဖြစ်တဲ့ BRAVE Burma Act ဥပဒေမူကြမ်းပေါ်မှာသမ္မတဘိုင်ဒန်အစိုးရနိုင်ငံခြားရေးဌာနနဲ့ဗန်နာရေးဌာနဘက်ကဆန့်ကျင်တာတွေရှိပါတယ်။သူတို့ရဲ့သဘောထားကတော့ဒဏ်ခတ်ပိတ်ဆို့မှုပိုင်းမှာသူတို့ကင်တွယ်တာနဲ့လုံလောက်နေတယ်လို့ယူဆထားတာပါ။ပွင့်ပွင့်လင်းလင်းပြောရရင်ကျွန်တော်ကအတားကိုသဘောမတူပါဘူး။လောက်အမာတွေအများကြီးကြံပါသေးတယ်။လွတ်တော်ရဲ့ကဏ္ဍလည်းရှိပါသေးတယ်။2024အတွက်လွတ်တော်ကိစ္စရပ်တွေကိုအစတက်နေပါပြီ။ဘာမှကော့ကတ်ရဲ့အတန်ကိုဆက်လက်ဖျက်ပေးနိုင်ဖို့ပါတီနှစ်ရက်လုံးကအမတ်တွေပိုများများပါဝင်လာအောင်ဆက်လက်လှုပ်ဆောင်သွားပါဦးမယ်။ဗန်နိုင်းဝန်ကြီးဌာနနဲ့နိုင်ငံခြားရေးဘက်ကဘာလို့တွန့်ဆုတ်နေလဲဆိုတာကိုကျွန်တော်မရှင်းပြနိုင်ပါဘူး။ကျွန်တော်အရင်တုန်းကဗန်နိုင်းကော်မတီဝင်ဖြစ်ခဲ့ဘူးပြီးတော့နိုင်ငံခြားရေးဌာနကော်မတီမှာလည်းပါဝင်လှုပ်ဆောင်ခဲ့ဘူးတဲ့အတွေ့အကြုံရပြောရမယ်ဆိုရင်ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ကန့်သတ်မှုတွေချမှတ်တာနဲ့ပတ်သက်ပြီးတခါလေကြရင်ဝန်ကြီးဌာနနှစ်ခုကြားတေးချာမပြောဆိုကြတာပါ။ဒဏ်ခတ်ပိတ်ဆို့မှုကိုကြံမှတ်ဖို့ဗန်နိုင်းဝန်ကြီးဌာနရဲ့ပြတ်သားတဲ့တာဝန်ပဲလို့ခံယူထားကြပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနကလည်းတတမန်ကြီးနီလန်းရကင်တွယ်နေတယ်လို့ယူဆထားပါတယ်။ဝင်းကြီးဌာနနှစ်ခုကဘာကြောင့်တွန်းဆုတ်နေလဲဆိုတဲ့အဖြေကိုကျွန်တော်တို့မပေးနိုင်ပေမဲ့ကျွန်တော်တို့ကတော့ဆက်လက်တွန်းအားပေးသွားမှာပါ။လွှတ်တော်အမတ်တယောက်အနေနဲ့ကျွန်တော်အလုပ်ကိုလုပ်ရမှာပါ
။ Brave ဥပဒေမူကြမ်းက2022ခုနှစ်မှာတင်သွင်းထားတဲ့မြန်မာနိုင်ငံဆိုင်ရာအဲ့ဥပဒေ Burma Act ရဲ့နောက်ဆက်တွဲဖြစ်ပြီးတော့ဒီမူကြမ်းပြင်ဆင်ချက်ထဲမှာ MOGE မြန်မာရေနံနဲ့လောင်စာဆီကဏ္ဍ MEB မြန်မာစီးပွားရေးဘဏ်နဲ့ချက်လီရင်လောင်စာဆီဆိုင်ရာနိုင်ငံခြားပုဂ္ဂိုလ်တွေကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်ရေးမှာ American သမ္မတအနေနဲ့နှစ်စဉ်မဖြစ်မနေပြန်ပြီးတော့သုံးသပ်ဖို့ထည့်သွင်းထားတာပါ။စစ်ကောင်စီထိန်းချုပ်ထားသည့်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF မှာမြန်မာပါဝင်ပြီးတော့မဲပေးနိုင်မှုနဲ့ IMF ကနေစစ်ကောင်စီချီးယူနိုင်မှုကန့်သတ်နိုင်အောင်လို့ American ဘဏ္ဍာရေးဌာနအနေနဲ့လှုံ့ဆော်ထားဖို့လည်းပါဝင်တာပါ။ MOGE မြန်မာရေနံနဲ့လောင်စာဆီကဏ္ဍကမြန်မာစစ်တပ်အတွက်အထူးကဝင်ငွေရယူပေးနေမှန်သိရတဲ့ MOGE အပေါ်မှာ American ဆိုရကဒဏ်ခတ်ပိတ်ဆို့မှုတွေချဖို့ဘာလို့နှောင့်နှေးနေရလဲဆိုပြီး2024ခုနှစ်ဇူလိုင်လတုန်းကလွှတ်တော်ကြားနာပွဲတစ်ခုမှာ American ဘဏ္ဍာရေးဝန်ကြီး Janet Yellen ကို Burma Caucus ဥက္ကဋ္ဌအမတ် Heisinger ကမေးခဲ့ပါတယ
် The in last year as well in consultation with the State Department Treasury, you determined that MOGE is a political subdivision of the military junta in Burma.
မြန်မာရေနံနဲ့သဘောတူငွေကဏ္ဍ MOGE ကမြန်မာနိုင်ငံကစစ်တပ်ရဲ့နိုင်ငံရေးလက်အောက်ခွဲဖြစ်တယ်လို့ပြီးခဲ့တဲ့2023ခုနှစ်တုန်းကဗန်နာယုံဝန်ကြီးဌာနကနိုင်ငံတိုင်းဝန်ကြီးဌာနနဲ့ဆွေးနွေးသတ်မှတ်ထားပါတယ်။ MOGE ကစစ်တပ်အတွက်နိုင်ငံတိုင်းဝန်ငွေအများဆုံးရှာပေးနေတာဖြစ်ပြီးနှစ်စဉ် American Dollar Billion နဲ့ချီပြီးတော့ဝင်နေတာပါ။ဒီလိုတန်ခတ်ပိတ်ဆို့မှုတွေချမှတ်မှစစ်တပ်ရဲ့ပိုင်ဆိုင်မှုတွေကိုပိတ်ဆို့နိုင်မှာဖြစ်ပြီးစားနိုင်ငံတွေကလည်းသူတို့နဲ့အလုပ်ဆက်မလုပ်သင့်ဘူးဆိုတာကိုကြေညာပြီးဖြစ်မှာပါ။ဒါပေမဲ့2023နောက်ပိုင်းမှာ American ဘဏ္ဍာရေးဝန်ကြီးဌာနကချခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထဲမှာ MOGE မပါခဲ့ပါဘူး။ဘဏ္ဍာရေးဝန်ကြီး Janet Yellen ကိုမေးချင်တာကဖိနှိပ်တဲ့မြန်မာအစိုးရကိုထောက်ပံ့နေတဲ့ MOGE ကိုဘဏ္ဍာရေးဝန်ကြီးဌာနရဲ့အာဏာသုံးပြီးဘာလို့မပိတ်ဆို့တာပါလဲ။ပွင့်ပွင့်လင်းလင်းမေးရရင်မြန်မာနိုင်ငံကပြည်တွင်းစစ်ဘုံကျဲမှုဒဏ်တွေနဲ့လူမျိုးရုံးတပ်ဖြတ်မှုတွေအပြင်ခက်ခဲတဲ့အခြေအနေတွေကြားကထွက်ပြေးလာကြတဲ့ကျွန်တော်ပြည်နယ်တွေကမြန်မာပြည်သူတွေကိုကျွန်တော်ဘယ်လိုပြန်ပြောရမှာလဲ
We absolutely are committed to denying the Burmese military
democracy ပြန်လဲရရှိအောင်လှုပ်ဆောင်ခဲ့မှုကိုဖိနှိပ်တဲ့မြန်မာစစ်တပ်တွေဝင်ငွေရှာတဲ့လမ်းကြောင်းတွေကိုပိတ်ဖို့စူးစမ်းဖို့ကျွန်တော်တို့အပြည့်အဝတန်ဖိုးတန်ချထားပါတယ်ရှင
် Why would you leave them off that list particularly
ဒါဆိုဘာလို့ MOGE ကိုတန်ခတ်ပိတ်ဆို့မှုစီးရင်မှာမထည့်ပဲခြံခဲ့တာလဲ
And we issued a directive that prohibits US
MOGE နဲ့ဆက်ဆက်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုကျင်းပခဲ့ပြီးတော့ American နိုင်ငံသားတွေအနေနဲ့ MOGE နဲ့ဆက်ဆက်လုပ်ကင်ပြီးတော့ငွေကြေးအမြတ်မထုံနိုင်အောင်လို့တားမြစ်ဖို့ထုတ်ပြန်ထားပါတယ်
last week along with my colleagues from this committee Mrs. Wagner
ကျွန်တော်နားလည်ပါတယ်ဒါပေမဲ့ MOG အပေါ်ပြည်ပထဏတက်ရောက်မှုရှိမဲ့တန်ခတ်ပိတ်ဆို့မှုစီးရင်တဲ့ဖို့ကိုတော့ခြံထားခဲ့တာပါပြုံးပွင့်လင်းပြောရရင်ပြီးခဲ့တဲ့သတင်းပတ်တုန်းကပဲ Burma Caucus အဖွဲ့ဝင်တွေဖြစ်ကြတဲ့အမတ် Wagner နဲ့ Sharman တို့ပါပူးပေါင်းပြီးပါတီနှစ်ရလုံးပါဝင်တဲ့ BRAVE Burma App ဥပဒေမူကြမ်းကိုတင်သွင်းပြီးတော့ MOG မြမစီးပွားရေးဘန် MEB နဲ့လူမျိုးတုံးတက်ဖြတ်မှုကျူးလွန်မှုနဲ့ဘုံကျဲတာတွေလုံနိုင်ဖို့အထောက်အကူပေးနေတဲ့လေးလောင်စာစီထောက်ပံ့နေတဲ့ပြပပုံကူတွေအပေါ်ပါဒဏ်ခတ်ပိတ်ဆို့မှုတွေခြားတဲ့မခြားတဲ့သမရကနှစ်စဉ်သုံးသပ်ရမှာဖြစ်ပါတယ်ဒီဥပဒေမူကြမ်းအတည်ပြုနိုင်ဖို့မျှော်လင့်ပြီးဒီထက်ပိုတွန်းအားပေးလှုံ့ဆော်မှုလိုတယ်လို့ကျွန်တော်ယုံကြည်ပါတယ်ဥက္ကဋ္ဌခင်ဗျာကျွန်တော်တို့အတွက်ဝင်ကြီးရဲ့ထောက်ပံ့လိုနေတဲ့အတွက်ဒီကိစ္စကိုအလေးပေးလှုံ့ဆော်ဖို့ဝင်ကြီးရယ်လန်ကိုမြစ်တာရက်ခံပါတယ
် That I will do that and we certainly
you can sir မြန်မာနိုင်ငံရဲ့အခြေအနေနဲ့နောက်ထပ်တန်းခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့ဆက်လက်လှုံ့ဆော်သွားဖို့ကတိပြုပြီးတော့အမတ်တို့နဲ့အတူဆက်ပြီးတော့လက်တွဲလှုံ့ဆော်သွားမှာပ
ါဒီကိစ္စနဲ့ပတ်သက်ပြီးတော့ဝင်ကြီးရယ်လန်နဲ့ American ဘဏ္ဍာရေးဝန်ကြီးဌာနစီကို VOA ကစာရေးဆက်သွယ်မေးမြန်းခဲ့ပေမဲ့လည်း VOA ကိုအကြောင်းမပြန်ခဲ့သလို2024နှစ်ကုန်ပိုင်းအထိတော့ American ဘဏ္ဍာရေးဝန်ကြီးဌာနရောနိုင်ငံခြားရေးဌာနကပါဒါနဲ့ပတ်သက်ပြီးတုံ့ပြန်ခြင်းမရှိခဲ့တဲ့အကြောင်းအမတ်ဟိုင်စင်ကလည်းပြောပါလိမ့်အတိတ်တည်းမဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုလက်ထက်အမေရိကန်ဗန်နိုင်းဝန်ကြီးအစ်စကော့ဘက်ဆန်လက်ထက်မှာပြောင်းလဲမှုတွေရှိနိုင်မယ်လို့မျှော်လင့်ပြီးတော့ဆက်လက်တွန်းအားပေးသွားမှာဖြစ်တဲ့အကြောင်းကိုလည်းအမတ်ဟိုင်ဇင်ဟာကပြောတာ
ပါ Oh that's been part of the problem has been very much a slow walk as they say
ကျွန်တော်တို့လိုရာကိုကျွန်တော်တို့လိုရာကိုသူတို့လည်းဥတီနေတယ်လို့ပြောပေမဲ့နှောင့်နှေးနေပါသေးတယ်ကျွန်တော်တို့လိုတဲ့ချက်လက်တွေကိုပေးမယ်လို့ပြောပေမဲ့သူတို့ဘက်ကမြန်မြန်မလုပ်ပေးနိုင်တာကပြဿနာရဲ့တစ်စိတ်တစ်ပိုင်းပါကျွန်တော်တို့အမတ်တယောက်ရဲ့တာဝန်ကသူတို့ပြောတဲ့အတိုင်းလုပ်ဖို့ထောက်ပြရမှာပါလွတ်တော်ကလုပ်တာမမှန်ရင်နှောင့်နှေးကြံ့ကြာနေရင်မိကုန်းတွေမေးပြီးထောက်ပြရမှာကျွန်တော်တို့တာဝန်ပါနောက်တစ်တက်လာဖို့ရထားတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးရူဘီယိုနဲ့ဗန်ဒါရဲ့ဝန်ကြီးဘက်ဆက်စ်တို့လက်ထက်မှာအမြင်ပြောင်းလဲတာတွေတွေ့ရမယ်လို့မျှော်လင့်ပါတယ်သူတို့နဲ့လည်းမဝေးတော့တဲ့အနာဂတ်မှာလက်တွဲလှုပ်ဆောင်သွားမှာပါ
2025ခုနှစ်ဇန်နဝါရီလ20ရက်နေ့မှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရအသစ်တက်လာတဲ့နောက်ပိုင်း Burma Caucus အဖွဲ့ပေါ်မှာတက်ရောက်မှုရှိနေလားဆိုတဲ့အပေါ်မှာလေ Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌအမတ်ဘီလ်ဟိုင်ဇန်ဂါကအခုလိုပြောပါတယ
် Not so much within the internal caucus
Caucus အဖွဲ့တွေကမတ်တွေချားမှာတော့အပြောင်းလဲသိပ်မရှိတော့ပါဘူးကျွန်တော်တို့အဖွဲ့ဝင်ပုံများလောက်ဆက်လုပ်သွားမှာဖြစ်ပြီးမြန်မာပြည်သူတွေရဲ့အကြောင်းနဲ့အစ်တက်ရဲ့လုပ်ရက်တွေအတွက်အရေးယူဖို့ဆက်လုပ်ဆောင်သွားမှာပါဒီအကြောင်းအများသိစေဖို့ဆက်လက်ပြောပြသွားမှာပါ။ဗင်နီဇွဲလားနဲ့အီရန်ကအစကမ္ဘာတဝန်းဖိနှိပ်တဲ့အစိုးရတွေအပေါ်နိုင်ငံခြားရေးဝန်ကြီးတွေဖြစ်လာမယ်အမတ်ရူဘီယိုကအလေးပေးစောင့်ကြည့်လေရှိတာပါ။ဒါကြောင့်မြမအရေးကိုလည်းသူစိတ်ဝင်စားမယ်လို့ကျွန်တော်မျှော်လင့်ပါတယ်။သူနဲ့နိုင်ငံခြားရေးဝန်ကြီးဌာနကဝန်ထမ်းတွေကြားမှာမြမအရေးကိုအာရုံစိုက်ဖို့ကျွန်တော်တို့ကတတ်နိုင်သလောက်တိုက်တွန်းသွားမှာပါ။
မြန်မာနိုင်ငံမှာ2021ဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာဏာသိမ်းတဲ့3နှစ်ပြည့်အထိမ်းအမှတ်နဲ့2024ဖေဖော်ဝါရီလတရက်နေ့မှာ Burma Caucus အဖွဲ့ကိုဖွဲ့စည်းခဲ့ရလေဖြစ်ပါတယ်ရှင
် Burma Caucus 2024ခုနှစ်ဆောင်ရွက်ချက်တွေနဲ့လိုအပ်ချက်တွေကိုမဲ့ဒန်စင်ပြောပြခဲ့တာပါဒီဝါရှင်တန်တိုင်းဝန်ကမြန်မာအရေးခန္ဓာတစ်ကိုအရင်အပတ်စဉ်ထုတ်လင်းခဲ့တဲ့ဒုအသံအစီအစဉ်နဲ့တပတ်ခြားစီဆက်ပြီးတော့ထုတ်လင်းသွားမှာပါအခုတော့ဒီမိုကရေစီလူခင်းနဲ့ခပြိုင်ကဘာအစီအစဉ်မှာဖက်ဒရယ်ဝါဒနဲ့ဒန်တူညီများမှုကိုပြောထားပါတယ်ဒီမိုကရေစီစနစ်မှာဒန်တူညီများရေးဟာအဓိကသဘောတရားတစ်ခုပါလူမျိုးစုတွေကွဲပြားနေတဲ့တိုင်းပြည်မှာဘလို့ဒန်တူညီများရေးပေါ်ဆောင်ကြပါလဲအခြေခံဥပဒေနဲ့ဖက်ဒရယ်ရေးရာလေ့လာသူဦးခွန်မောင်ဝင်းကိုမေးထားတဲ့ဥတ္တမောင်တန်းပြောပြပေးပါအောင်ခင်ဗျာ
မြန်ခတ်တဲ့ငင်းချမ်းစီကိုဖိတူညီမြဝါရဖြူစင်တဲ့မြေဆိုတာမြန်မာနိုင်ငံရဲ့နိုင်ငံတော်ချင်းမှာပါဝင်ခဲ့တဲ့စကားလုံးတွေဖြစ်ပါတယ်မြန်မာနိုင်ငံဟာဖွဲ့စည်းပုံအခြေခံဥပဒေကို1948ခုနှစ်1984 2008ခုနှစ်ဆိုပြီးတော့လွတ်လပ်အရပြည်တဲ့ကာလဖွဲ့စည်းပုံ၃ခုရှိခဲ့တဲ့အနက်မှာမပြောင်းမလဲကျန်နေခဲ့တဲ့စကားကတော့နိုင်ငံတော်ချင်းပဲဖြစ်ပါတယ်ဒါပေမဲ့တကယ်ကိုမြန်မာနိုင်ငံမှာဖိတူညီမြဝါရဖြူစင်ခဲ့ပါတလားမနိုင်ငံရဲ့ဖက်ဒရယ်ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အခြေခံဥပဒေရေးရာနဲ့ဖွဲ့စည်းပုံရေးရာလေ့လာသူဦးခမောင်ဝင်းဖြစ်ပါတယ်မင်္ဂလာပါဦးခမောင်ဝင်းခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါဗျာဦးတမန်ခင
်ဟုတ်ကဲ့ဖက်ဒရယ်ကိစ္စတွေကိုပြောပြီးဆိုရင်ဒန်းတူညီများမှုဆိုတာဘာမဖြစ်တဲ့ကိစ္စကိုလည်းဖြစ်ပါတယ်
ဒီတန်းလူညီများမှုလို့ဘာကြောင့်ဖြစ်လာတယ်လဲဘယ်ချင်းကစပြီးပြောဆိုလာတာလဲအမောဝင်းနည်းနည်းတို့ပြပြပါဦးခင
်ဗျအင်္ဂလိပ်လက်အောက်ကနေဒီတော့မှလွတ်လပ်ရဖို့ဖြစ်လာတဲ့ချိန်မှာဗမာပြည်မနဲ့တောင်တန်းနေသားတွေတွဲယူမလားမယူလားဆိုတဲ့ကိစ္စတွေပြောနေတဲ့ချိန်မှာဒီတန်းလူညီများမှုဆိုတဲ့ကိစ္စပေါ်လာပါတယ်ဘုံချောင်းဆန်ဦးဆောင်ပြီးတော့မှတနည်းပြန်လွတ်လပ်ယူမယ်ဆိုပြီးတော့မှနော်ဒီအောင်ဆန်အက်ဒလီစာချုပ်ကိုရေးထိုးတဲ့ချိန်မှာပိုက်ရှင်မှာဘာပါလဲဆိုတော့အောင်ဆန်းအက်တလီစာချုပ်ပိုက်ရှင်မှာကဲတောင်တန်းဒေသတွေရောဗမာပြည်မနဲ့လွတ်လိုက်တွဲယူမလားဆိုတော့ဆန္ဒစစ်တမ်းကောက်ယူဖို့ဖြစ်လာတယ်။တောင်တန်းဒေသတွေရောဗမာနဲ့လွတ်လိုက်တွဲယူမယ်ဆိုလဲဆုံးဖြတ်ချက်ချတယ်။အဲ့ဒီနောက်ဆက်တဲ့အနေနဲ့ပင်လုံစာချုပ်တွေဖြစ်လာတယ်။ဖေဖော်ဝါရီ1948ခုနှစ်မှာအဲ့တော့ဖေဖော်ဝါရီအစပိုင်းမှာဘိုချောင်းဆန်းနဲ့တန်နဲ့ခုနတောင်တန်းဒေသတိုင်းဒေသခေါင်းဆောင်တွေအချိန်ကြီးလွတ်တော်ဆွေးနွေးခဲ့တာရှိတယ်။အဲ့ဒီမှာဘိုချောင်းဆန်းကအာမခံခဲ့တာရှိတယ်။လွတ်လိုက်ဗမာရီနဲ့လွတ်လိုက်တွဲယူခြင်းတွေဗမာရီလည်းခံဖြစ်ဖို့မဟုတ်ဘူးဗမာပြည်မနဲ့တောင်တန်းဒေသတွေကအတူတူဖြစ်တယ်ဆိုတော့ဟာတွေပြောခဲ့ကြတယ်အဲ့တော့ဒန်းလူရီလို့ဘယ်ထင်ဆပြောလဲဆိုလို့ရှိရင်အဲ့ဒီလွတ်လိုက်ရခါနီဒရေးမှာတောင်တန်းဒေသနဲ့ဗမာပြည်မလွတ်လိုက်ပြီးတွဲရဲချက်မှာတော့ဒန်းလူရီလူရှိမှုနဲ့ယူကြမယ်ဆိုတော့ဟာနီစပြီးတော့မှစပြောပြောမှာဖြစ်ပါလိမ့်က
ြဒါပေမဲ့ဗမာနိုင်ငံမှာဒန်းလူညီတာမှုမရှိဘူးဆိုပြီးတော့ပြောကြဘာကြောင့်ဗမာမဟုတ်တဲ့တိုင်းရင်းသားတွေကအဲ့ဒီလိုပြောကြတယ်
ဒီလိုပြ1948အခြေခံမှုဒီအမှန်ကဘိုချောင်းဆန်းကတာလောက်ကြမခံရဘူးဆိုလို့ရှိရင်အခုကျွန်တော်မြင်တွေ့နေရတဲ့အခြေခံမှုတွေကွာလိမ့်မယ်ပြည်ထဲမှာဘာဖြစ်လာလဲဆိုတော့အဲ့ဒါနောက်ပိုင်းမှာဒီအဲ့အခြေခံမှုတွေအဓိကရေးခဲ့တဲ့ဥချံထုံးတွေလောဝန်ခံထားတာရှိတယ်အဲ့တော့48အခြေခံမှုတွေကတပီတောင်စနစ်တာဖြစ်ပါတယ်အနှစ်သာရအဖြစ်တပီတောင်စနစ်ဖြစ်ပါတယ်ဖက်ဒရယ်လို့ခေါ်တော်များလည်းပဲအဲ့တော့နောက်ပိုင်းမှာခေါ်တာဖက်ဒရယ်တူအဲ့တော့ဖက်ဒရယ်နိုင်ငံတွေမှာတွေ့ရတဲ့ဝိသနာလက္ခဏာအဲ့ဒါမှမရှိဘူးတနည်းအားဖြင့်ဖက်ဒရယ်နိုင်ငံမှာပြည်နယ်အစိုးရဆိုတာအခုဆိုရလည်းခံမဟုတ်ဘူးအခု48အခြေခံမှုတွေဟာကဒီပြည်နယ်ဆိုရတွေကဘို့ဆိုရလည်းခံဖြစ်နေတယ်ဥပမာနော်စံပြည်နယ်ကောင်စီဥက္ကဋ္ဌကဥနုရဲ့ဘို့ဆိုရမှာစံပြည်နယ်ဆိုင်ရာဝန်ကြီးဆိုတာဖြစ်နေတယ်အဲ့တော့စံပြည်နယ်တစ်ခုလုံးဒီဘို့ဆိုရလည်းခံပြီးတော့မှတခါဘို့ဆိုရကဖဆပါလာဖဆဗမာဗမာနှမိုးတဲ့ဟာဖြစ်တယ်အဲ့ဒါတခုနောက်တစ်ခုကလှတ်တော်နေရာစလုံးမှာဗမာတွေရယ်များနေတယ်အောက်လက်တော်မှာကတော့ဗမာလူကြီးများလို့များတာလက်ခံနေဆိုတော့နားလည်းပဲအထက်လက်တော်မှာကျဒန်းလူကိုစားပြုခွင့်ရှိရမယ်အဲ့လိုမျိုးမရှိတဲ့အတွက်ခုနပြောတိုင်းရင်းသားတွေနိမ့်နာမှုတွေအများကြီးဖြစ်ခဲ့တယ်ဒန်းလူညီမျိုးမရှိခဲ့ဘူးဆိုတော့ပြောခြင်းဖြစ်ပါတယ်ဗျာဒါကကျွန်တော်ဖာရကတစ်ခုနှစ်ခုထောက်ပြခြင်းဖြစ်ပါတယ်အများကြီးရှိပါတယ်ကျွန်တော်ပြောစရာကတော့
ဟုတ်ဒါဖြစ်ရင်နော်ဒန်းလူရဲ့ရှိမရှိဘူးရောဘာနဲ့တိုင်းတာပြီးကျွန်တော်တို့ကကြည့်ကြပါ
အဲ့တော့ဖက်ဒရယ်နိုင်ငံတွေမှာနော်အာနာခွဲဝေကျင့်သုံးအုပ်ချုပ်တာလေအဲ့ဒီအာနာခွဲဝေကျင့်သုံးတဲ့ချက်စမှာ UWB အုပ်ချုပ်ရေးတရားစီရင်ကိုလုံးပါတယ်သို့တော့တကယ်တကယ်ကြတော့အာနာခွဲထားတဲ့စင်းစရာနဲ့ရေးပြီးခွဲထားတဲ့ဟာက UWB အာနာစင်းနဲ့ရှိတယ်အဲ့ဒါ constitution မှာချရေးထားလို့ရှိတယ်ဆိုတော့အဲ့ဒီအစိုးရတွေကဘုံအစိုးရဖြစ်ဖြစ်ဖက်ဒရယ်အစိုးရဖြစ်ဖြစ်ပြည်နယ်အစိုးရဖြစ်ဖြစ်အုပ်ချုပ်ရေးအာနာလို့ပုံစံလို့ရှိအရင်ဆုံးလိုအပ်တာဥပဒေမရှိဘဲနဲ့လုပ်လို့မရဘူးဥပမာအကောက်ခံကိစ္စစာဖြစ်ပေါ့လေဆိုရင်ဥပဒေအရင်ရေးရတယ်အဲ့တော့အုပ်ချုပ်ရေးလုပ်ငန်းလို့ပုံစံလို့ရှိဥပဒေအရင်ရေးရတာဖြစ်တဲ့အတွက်အဲ့ဒီဥပဒေရေးတဲ့နေရာမှာဘယ်သူကဘယ်ပြည်နယ်ဘယ်လူမျိုးကမှလွှမ်းမိုးလို့မရအောင်စီမံထားဖို့လိုတယ်။အောက်တော်တမဗမာတွေကလွှမ်းမိုးတော့ဖြစ်ကောင်းဖြစ်နိုင်တယ်။ဒါပေမဲ့အဲ့ဒီအောက်တော်တရားတဲ့ဥပဒေပြုလို့မရပါဘူး။အဲ့တော့အောက်တော်ရေးထားတဲ့ဥပဒေကိုတည်ပြီးထားဥပဒေကိုအထက်လွှတ်တော်ပြုလို့လှော်တဲ့ပို့လိုက်တဲ့ချိန်မှာအထက်လွှတ်တော်မှာကြတော့ပြည်နယ်အလုံးကဒန်းတူဖြစ်နေတဲ့အတွက်ဒန်းတူခွင့်ရအဲ့လိုနဲ့ထိန်းလိုက်တာ။အဲ့တော့ဥပဒေပြုရေးမှာဒန်းတူဖြစ်အောင်ပြည်နယ်အလုံးဒန်းတူဖြစ်အောင်ထိန်းလိုက်ရင်အဲ့တော့ပြည်နယ်အလုံးရဲ့သဘောတူညီအများစုရဲ့သဘောတူညီမှုရှိတော့မှဥပဒေဖြစ်လာမှာအဲ့တော့မှအုပ်ချုပ်ရေးဆက်လုပ်လို့ရမယ်ဆိုတော့အဲ့ဒါမျိုးတွေကကျွန်တော်မြန်မာနိုင်ငံမှာမရှိဘူးအဲ့တော့မြန်မာနိုင်ငံမှာကအထက်လွှတ်တော်ရောအောက်လွှတ်တော်ဦးနုခေတ်ကဗမာတွေကများတဲ့တွေ1962ခုနှစ်မှာဦးနုကဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာလုပ်သွားတယ်ဒါမျိုးဟာဘုတ်နိုင်ဘာသာတစ်ခုကိုနိုင်ငံတော်ဘာသာလုပ်လို့ဆိုတော့ဒီမိုကရေစီနိုင်ငံတွေမှာမရှိဘူးလေဒါပေမဲ့ဦးနုကဘာကြောင့်လုပ်သွားနိုင်လဲဆိုတော့လွှတ်တော်နှစ်ရာစလုံးမှာဗမာလူကြီးဗုဒ္ဓဘာသာဗမာတွေကများနေလို့လုပ်သွားတာဖြစ်ပါတယ်ဆိုတော့အဲ့တော့သူနဲ့နိုင်ငံမှာထိန်းတာကဒီဥပဒေပြည်ကိစ္စမှာပြည်နယ်ပြည်အာလုံးဒန်းလူကြီးလူအခွင့်အမ်းရှိအောင်ထိန်းလိုက်ရင်ဒါဒန်းလူများမှုထိန်းထားပြီးသားဖြစ်သွားပါလေကြ
။ဟုတ်ကဲ့။တနည်းအားဖြင့်ပြောလို့ရှိရင်တော့အောက်လွတ်တော်ကဒီမိုကရေစီသဘောကိုကိုစားပြုတယ်။ဟိုလားလူများစုကဆုံးဖြတ်တယ်ဆိုတဲ့ဟာကိုစားပြုတယ်။အထက်လွတ်တော်ကပါဝင်တဲ့တိုင်းရင်းသားတွေကိုကိုစားပြုမှုကိုကိုစားပြုတယ်ပေါ့နော်။လွတ်တော်တရားကိုဒီလိုဖွဲ့စည်းတယ်။ဒါဖြစ်ရင်ကျွန်တော်တို့ဒါနဲ့ဆက်ဆံပြီးတော့ဖွဲ့စည်းပုံ48 54 2000ကိုကြည့်လို့ရှိရင်ဘလို့များတွေ့ရလဲ
လေးစခွန်ထိတ်ကိုင်းမှာမညီမြမှုတွေကျွန်တော်ပြောခဲ့ပြီနော်အဲ့ဒီမှာမညီမြမှုတွေကြောင့်လို့တိုင်းသားတွေကစစ်မှန်တဲ့ဖက်ဒရယ်လှုပ်ရှားမှုဆိုတော့ဟိုပေါ်လာတာပေါ့နော်အဲ့တော့ခုနှစ်ဆက်လေးနဲ့တောက်ရှိမှာမတူညီတာပါလဲဆိုတော့နော်ဗမာတိုင်းသားတမျိုးတည်းအတွက်ကိုနော်တိုင်းဒေသကြီးခုနှစ်ခုလုပ်ထားတယ်အဲ့တော့ကျန်တဲ့တိုင်းသားတွေကြတော့လူမျိုးတစ်မျိုးပြည်နယ်တစ်ခုပဲအဲ့တော့ Tatina to Lutamatarago. So Adam Uripilla, and Egos have been what Consabasalu, while a pit party. Now take my general farewell looking, Diari Shambulu at that way, oh, don't get a farewell, Shamu, Pioca, and Mungishi Bare, Sibine Munsuido, Damako, let me attack him at Tamabo, Piojinaha, Bamadile, Pine de Cuepiami. Bamaria Pine, and Yapine Binoma, goes up in it, and at the end of the pool is where I'm with Pitabama.
So, the Dandu Yasurabo, would you not love Yomi? So, a cool solution.
ဒီချိုတိုင်းငါးတွေကလည်းပြင်းနေတွေတောင်းနေတာတွေရှိတယ်ဆိုတော့ပြင်းနေရရှိပြီးဖြစ်တဲ့တိုင်းငါးတွေရှိတယ်ပြင်းနေမရတဲ့တိုင်းငါးတွေလည်းရှိတယ်ပြင်းနေမရတဲ့လူမျိုးစုတွေဘက်ကပြောရင်ဓာတ်လူကြီးကိုဘယ်လိုနားလဲရမလဲသူတို့ဓာတ်လူရေးဖြစ်အောင်ဘယ်လိုကောင်းတယ်ပေါ့ရမလဲဟုတ်ကဲ့အရန်ကောင်းတဲ့နေခွန်ဖြစ်ပါတယ်အဲ့တော့ဟိုကျွန်တော်တို့မြန်မာနိုင်ငံမှာကတော့အခုဗမာနဲ့ ပြောနေကြတယ်အဲ့တော့မြန်မာနိုင်ငံမှာလူမျိုးပေါင်းစုစုဖောင်းနေတိုင်းတဲ့အတွက်ပြည်နယ်မရတဲ့တိုင်းသားတွေရှိနေမှာပဲပြည်နယ်ရမှာဒန်းလူညီမျိုးရှိတယ်ဆိုကျွန်တော်အဲ့လိုပဲအားလုံးယုံကြည်နေကျွန်တော်ပြဿနာတွေကရှင်းလို့မလွယ်ဘူးအဲ့တော့ကျွန်တော်ဒီနေရာမှာရှင်းလို့ရနေကိုကျွန်တော်အကြံပေးချင်တာကဒီဥရောပ Federal နိုင်ငံတွေမှာအဲ့ဥရောပဖက်ဒရယ်နိုင်ငံဥပမာအမြင်သာဆုံးပြောရအောင်ဆွစ်ဇာလန်ဂျာမနီပေါ့ဗျာဘယ်လ်ဂျီယံစီတယ်ဒါဥရောပဖက်ဒရယ်နိုင်ငံအမြင်ဖက်ဒရယ်နိုင်ငံတွေသူတို့မှာကွန်ဆော်ရှီယံဒီမိုကရေစီဆိုအပေါ်ဘိုးဆင်မှာလည်းပဲဘယ်လူမျိုးကမှလွှမ်းမိုးလို့မရအောင်ထိန်းချုပ်ထားတယ်မူတည်ချထားတယ်ပြီးတော့မှလုတ်ပတ်ခွင့်အနာကိုအောက်ခြေချထားပေးတယ်သူတို့မှာခေါ်တာလို့လိုကက် municipality look at it. And I look at government. I look at government and look at me. I can't be like that way. No, at all. And I'll be out here. At all. Do you look at government, municipality, communal, look at how we got? What Switzerland has a solution? Louis lead on the other sheet. Pamia. Switzerland, Louis, the Nangan, Louis, the Makudam, the city. Communal, not town city. I not look at government. I not come a look at me. Can't tell it that way. No.
Federal Wadane, Tanu Nimamugo, Utamanga, Ukamawango, Mimian Topjagaba, Machagi, now Seninia Passing Canary Chete, Ashananga Ye, now Lea Siwa, being Uduya the Net Rinri Dega, Tuda season, a set tie lavo, Shidamo, Sana Saint Tishi, Pejabang.
Facebook.com/VOA Burmese Tibari.
Mingla Najama Torashimakna, View American at the Sanwaila Sashi, Sunny Yabai Radio Season Ego, Yasen IT, Jotangaba, Sabiro, Jobjani Bale, a good duty abai, Naiwa Kamale, Sunny now person canary chete, Lea Siba, Uriadin at Rendri, Dega, Tuta Malagi, a good Asha Nangaye, Patamaba. Did Mamaro, three Linga, dear Philippine Japan, Puang Yirune, dear Philippine, Tema Murigo, Pio Tavare. တရုတ်နိုင်ငံသမ္မတတရုတ်သွားခဲ့ပြီးပူပေါင်းဆောင်ရည်တုံမြင့်မှုသဘောတူခဲ့ပါတယ်။နောက်ဖိလစ်ပိုင်နဲ့အရင်ပွားနေတဲ့ရေပိုင်နယ်ထဲတရုတ်ကအလွန်ကြီးမားတဲ့ကမ်းခြေစောက်သင်္ဘောထပ်မံဆီလွတ်ခဲ့လို့တင်းမာမှုတိုးလာခဲ့ပါတယ်။ဂျပန်နိုင်ငံရဲ့ဝန်ကြီးကတော့ဖိလစ်ပိုင်ကိုသွားပြီးပင်လယ်ပြင်လုံခြုံရေးကူညီပေးမယ်လို့ပြောခဲ့ပါတယ်။ကုဆော်မှုကြောင့်ပြောပြပေးပါဦးခင်
Tiri Lenga Tamara, Anura, Kumara, Adisan Narakaha, Tiopigo, Lieta, Nangano Kizin P, Januela Saliani, Inganiga Sardin Yoshi Dobare. India Tamodia, Dwen Tiyo Yi Pare, Tiri Lenga Nangan Ye Tamarago, Tiyo Tamarashi Chimping Ale Chuzugabi, Kababa Lansimangang Apa Awen, Nanangan Bubon Song Yidigo Tobian Tabu, Januela Sangaya Nega,
ဥတွေ့ဆုံစဉ်သမရရှိချင်းပင်ကပြောဆိုခဲ့ပါတယ်ဆိုဝေဝဲကိုရွှေရှုပ်အရင်4年9月我对贵国进行了国事访问留下了美好的回忆。ဒီနေ့ဒီလင်္ကာကြမဟာဗျူဟာမြောက်ဘူပေါင်းဆောင်ရည်ပါဝင်နိုင်ငံဆက်ဆံရေးဟာပုံမှန်နဲ့ဆိုင်လာနေပါတယ်ကမ္ဘာပတ်လမ်းစီမံကိန်းနဲ့ကဏ္ဍပေါင်းစုံအပါအဝင်နိုင်ငံအဆင့်မြင့်ဘူပေါင်းဆောင်ရည်ရည်တွေဆက်လုပ်သွားပါမယ်
အမြင့်တည်တဲ့အတူနိုင်ငံပူးပေါင်းဆောင်ရည်ရည်တိုးတက်လာအောင်လက်တွဲလှုပ်ဆောင်သွားလိုပါတယ်တိရိလင်္ကာသမရအနူရာကုမာရာဒစ္ဆန်နာရကာဟာ2014ခုနှစ်နိုဝင်ဘာလ14ရက်နေ့ရွေးကောက်ပွဲမှာအနိုင်ရရှိခဲ့ပြီးသမရဖြစ်လာသူဖြစ်ပါတယ်သူကိုမတ်စ်ဝါဒီလက်ဝဲနိုင်ငံရေးသမားလို့သတ်မှတ်ထားပါတယ်တိရိလင်္ကာမှာတရုတ်ချင်းွေပြန်မဆက်နိုင်တာတွေအာဂရိလိုက်စားမှုတွေနဲ့အထွေထွေအကြံအတည်း Godabaya, Raja Bakasa, Tambigani, Tabigaya B, Tu Asoya Asumta Tuabare. The town of Sanakune drank three lingaga, Tayo aboard, and she needed Jimmyha, she dadama ship billion shibare. Three lingaha, Tayo Pianbe, Indiana Kalia, she did Jonang and Pibi, India the Mogtiago, Tinchu Lude, Tayo Adwe, Ye Pabare. Dajan Tayoha, Tuya Kapapa Sima Gaina Adu. Sitemoji de Ba went to Yana Name Penless Ganji, Yodis Siman Gaini Adwe, Tiri Linga Wu Chingwe, Amya Bia Pige Barem. Ari Tinga Tamara Raja Bakasa Asuyaha, Agri Lai Samudine, Kamone Ocho Ye Mishida Jang, Jamie Rego, Adoyo Ajemba Masana Imbe, Time B Yadan Doge Barem. Ari Tingarega, Tayoga, Tiri Linga Wu Chingwe, Yasin Tage Barem. Dajan Tiri Linga Tamada, Disan Narakae, Tio B. Kizin Ha, Tio Jini Muna Mune, Tio Simangini, Sella Sangue Naye, Diga Pimelo, Tonda Duriga Kaman Barem. A Kulu Chimabe, Town Rio Penlevian, Drain Philippine, Pine, and Yempa Muri Pinire, Scarboro, Johnny, and Ni, Alon Jimare, Ganji Zang Timoji, Zigo, Tioga, Silo Kere, Adre, Philippine, Januela Saliani Donga, Kangwa Kebarem. Philippine Amuda Lujue Gonsi, Dudia Nyonjai Mu, Jonathan Malayaga, Tadinza Shinlan Buema, Akulu Piosu Kebarem.
In Philippine waters, very close to our shoreline, no? not very close, but 77 nautical miles to our shoreline, no? Is unacceptable. And therefore,
Philippine Kayurangani, Yemai Konasa Konamai Agua, Philippine Yebai Netegu. A coolo, Tio Kanji sound that demo Yoshi Laraha, Leka Nizia Mashibabu. The demo go deo soya anine, Chachim Pianle yo debo lubare.
Tio got down the open labian to Kulomo to Bailo, Jito Tamani de Adre, Philippine Aba Owen, Shida Shanang anine, Nemi Pain Samu and Yempuani be, Dema Muri Dulani Bare. Tio Garo, Ubudine and Yido Dapi. Philippine Gada, Mamma Makan Lodalo, Tioning and Jai, when Yitana Pioisu, when she do, Concha Konga, Ingani, the Renza, Shinlin, Wedonga, Tongjan, Piosu, Kebarem.
Jungo Haijing, Yifa, Zai, Sanguan Haiyu, Xun Hong Jifa, Wuko Fei.
Tio Ganjis on the Mori, Tessaya Yi Pine, a twin Leleda Ha, Ubudine and Yi Piparem. Philippine Begada, down the open Levian Tinian Yego, Tigai Zime, Chopa Moody, Yansam Moody go, Chachin Yadan Balu. တရုတ်နိုင်ငံဇာယဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုသွားခဲ့တာပါဖိလစ်ပိုင်နဲ့တရုတ်အခုလိုတင်းမာနေခြင်းဟာဂျပန်နိုင်ငံဇာယဝန်ကြီးအသစ်ကာကီရှိအိုင်ဝါရာရဲ့ဖိလစ်ပိုင်ခီးစဉ်နဲ့လည်းတိုက်ဆိုင်နေပါတယ်ဖိလစ်ပိုင်နိုင်ငံဇာယဝန်ကြီးအင်ရီကယ်မာနာလိုနဲ့ဇန်နဝါရီလ15ရက်နေ့ကတွေ့ဆုံစဉ်ဂျပန်နိုင်ငံဇာယဝန်ကြီးကအခုလိုပြောဆိုခဲ့ပါတယ်
南シナ海において、まあ地域の緊張を高める行為が繰り返されているということ。
当地欧ペンレー輪あ庭たたれれ出てる地域にで、あろん騒いみばれ。ディザ輪天満無理投らあん、突発縁あ同費やぺらりを散尽ばれ。ジャパンにね、フィリピンへペンレー輪龍女へ罷輪漏あって苦にりを殺びぺとぶ、たまん滅びばれ。
ကမ္ဘာအင်အားကြီးနိုင်ငံဖြစ်လာနေပြီးအမေရိကန်အပါအဝင်အနောက်တိုင်းနိုင်ငံတွေနဲ့ပါတင်းမာမှုတွေရှိနေတဲ့တရုတ်ဟာတရုတ်ပြည်လုံခြုံရေးနဲ့အရင်အမြင့်ရရှိရေးကိုအပြင်းထန်လှုပ်ဆောင်လာနေတဲ့အတွက်ဒေတာရင်းနိုင်ငံတွေနဲ့ပါတင်းမာမှုတွေတိုးလာနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။တရုတ်လင်ကတရုတ်နောက်ဖိလစ်ပိုင်ဂျပန်ပူးပေါင်းရေးတွေနဲ့တရုတ်ဖိလစ်ပိုင်တင်မာမှုတွေကိုကိုစော်မှုကြောင့်ပြောပြခဲ့တာပါအခုတော့လေယာစီးပွားအစီအစဉ်မှာနေဆက်ကုံတွေရေးအွန်လိုင်းအခွန်စနစ်လုပ်ဖို့ရှိတာအပါအဝင်ကိုပြောထားပါတယ်နေဆက်ကုံတွေစခန်းတွေမှာအွန်လိုင်းကနေအခွန်ပေးဆောင်တဲ့စနစ်လုပ်ဆောင်နိုင်ဖို့ပြင်ဆင်နေပါတယ်ဒီသတင်းတွေပြင်တပတ်တွင်းလေယာထွက်ကုန်တည်နှံစင်းတို့တက်ကြကြရောဘယ်လိုရှိပါလဲဒီလေယာစီးပွားသတင်းတွေကိုစူးစီးပြီး Farmer Times Media အဖွဲ့ပြောပြပေးပါအောင်ခင်ဗျ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆက်ယူရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်တွင်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့နေဆက်ကုံတွေစခန်းတွေမှာအွန်လိုင်းကနေအခွန်ပေးဆောင်နိုင်တဲ့စနစ်လှုပ်ဆောင်သွားဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်အွန်လိုင်းကနေအခွန်ပေးဆောင်တဲ့စနစ်ကိုစစ်တပ်ကအာဏာမသိမ်းခင်2016ခုနှစ်ကတီလဝါအထူးစီးပွားရေးဆောင်အပါအဝင်ရန်ကုန်မြို့ကစိတ်ကမ်းကြီးတွေမှာစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။အာဏာသိမ်းပြီးနောက်2022ခုနှစ်မှာတော့မူဆယ်နဲ့ရှင်းချွေရော်နယ်စပ်စခန်းတွေမှာထပ်မံဆောင်ရွက်ခဲ့တယ်လို့2024ခုနှစ်မှာတော့တာရှိလိတ်နယ်စပ်မှာထပ်မံပြုလုပ်ခဲ့တယ်လို့ဆိုပါတယ်။အခု2025ခုနှစ်ဇန်နဝါရီလမှာတော့မြဝရီဘိတ်နဲ့ကော့တောင်းနယ်စပ်ကုန်သွယ်ရေးစခန်းတွေမှာပါအလိုလျောက်အွန်လိုင်းစနစ်နဲ့အခွန်ပေးဆောင်နိုင်ပြီလို့အကောက်ခွန်ဦးစီးဌာနကတာဝန်ရှိသူတဦးကပြောပါရယ်အကောက်ခွန်ဦးစီးဌာနအနေနဲ့ကုန်ပစ္စည်းရှင်းလင်းထုတ်ယူတဲ့လုပ်ငန်းစဉ်တွေကိုဆောင်ရွက်ရမှာလက်တလောလှုပ်ဆောင်နေတဲ့ deposit payment နဲ့ direct payment စနစ်တွေကို online banking ကတဆင့်အခွန်ပေးဆောင်နိုင်ဖို့ ARD ဘဏ်၊ Cambodia ဘဏ်၊ CB ဘဏ်တို့နဲ့လည်းချိတ်ဆက်ထားတယ်လို့ဆိုပါရယ်မြန်မာနိုင်ငံဘူဘဏ်ကတော့ January 1ရက်ကစလို့တင်သွင်းတင်ပို့တဲ့ကုန်ပစ္စည်းတွေအပေါ်ဈေးကွက်အတွင်းဖြစ်ပေါ်နေတဲ့ငွေလဲလှယ်နှုန်းကိုအခြေခံပြီးအခွန်စည်းကြက်ကောက်ခံသွားမယ်လို့လည်းထုတ်ပြန်ထားပါဗ
ျ။ဝက်ပေါင်းစီနဲ့အစာစီမြတ်တမ်းမှုကြောင့်ဝက်မွေးမြူရေးလောက်ကိုင်းသူတိတိတတရောကြလာပါဗျ။ပြင်တွင်မွေးမြူရေးကဏ္ဍမှာရောင်တန်းဝင်ဝက်အရှင်ချန်ဖန်စီကအမြင့်စီတဲမှာပဲရှိနေပေမဲ့ဝက်ပေါင်းစီနဲ့အစာစီမြတ်တမ်းမှုကြောင့်ဝက်မွေးမြူရေးလောက်ကိုင်းသူတွေရောကြလာတာပဲဖြစ်ပါလေ။အရင်ကဝက်တကာကိုတာခွဲရွယ်ကနေရောင်တန်းဝင်ရွယ်ထိကုန်ကြစီရဲက၄သိန်းခွဲကနေ၅သိန်းလောက်သာရှိခဲ့ပေမယ့်အခု2025ခုနှစ်မှာတော့ဝက်တကာမွေးမြူရေးကုန်ကြစီရဲက၈သိန်းလောက်ထိမြင့်တက်လာတာဖြစ်တယ်လို့ပြည်မျိုးနယ်ကဝက်မွေးမြူရေးလောက်ကိုင်းသူဦးမြင့်မောင်ကပြောပါရယ်2024ခုနှစ်ကဝက်တာခွဲတကာကိုတသိန်းကနေတသိန်း၅တောင်းကျပ်လောက်သာပေါက်စီရှိပြီးလက်ရှိမှာတော့တကောင်ကို2,900 တောင်ကျပ်အထိပေါက်ဈေးရှိနေရပဲဖြစ်ပါလေ။မွေးမြူရေးအစာစီနှုန်းကလည်းအရင်ကတည်းကအိမ်ကို4တောင်ကနေ9တောင်ကျပ်လောက်တာပေါက်ဈေးရှိရကနေအနည်းဆုံး8တောင်ကျပ်လောက်ထိမြင့်တက်လာတာကိုတွေ့ရပါလေ။ဒါအပြင်ဝယ်ရီကျန်းမာရေးတွက်သုံးဆွဲရတဲ့သရိုက်ဆန်သုံးဆေးဝါးဈေးတွေအပါအဝင်တည်ယူပို့ဆောင်ရေးဈေးတွေမြင့်တက်လာတာကြောင့်ဝယ်ရရခက်ခဲလာတယ်လို့လေဘကူးမျိုးနယ်ကဝယ်မွေးမြူရေးလောက်ကိုင်းသူတူကပြောပါတယ်ဈေးကွက်ထဲမှာတော့ရောင်တန်းဝယ်ဝယ်ကြီးချန်ဖန်စီကနေရာဒေတာလိုက်ဈေးကွာချမှုရှိပြီးတပိတာကိုအနည်းဆုံး18,000ကနေ23,000ကျပ်လောက်ထိပေါက်ဈေးရှိပြီးဝယ်လွားကောင်းနေပါတယ်
မိုးသဘာဇေးကြာစင်ပြီးကုန်တယ်တွေကဈေးနှုန်းဝယ်ယူလို့အခက်တွေ့နေတယ်လို့တောင်သူတွေကပြောကြားလာပါတယ်။လက်ရှိမိုးသဘာဇေးတင်ရသည့်အပြီးတောင်သူတွေလက်ထဲစဘာလက်ကျန်နည်းနေကြမှာစဘာဇေးကြာစင်နေတဲ့အပြင်နေရာတွေသာအလိုက်ဈေးနှုန်းကွာဟမှုတွေကြောင့်နေနာမှုတွေရှိနေတယ်လို့တောင်သူတွေကပြောပါတယ်။အခုနဲ့မိုးသဘာစတင်ထွက်ရှိချိန် လက်ရှိမှာတော့စဘာတင်းတရာကိုဆယ်လေးသိန်းကျပ်အထိကျဆင်းသွားတယ်လို့အေအော်ဒီတိုင်းတာပေါင်းမြို့နယ်ကတောင်သူကိုဝါကြီးကပြောပါတယ်။လက်ရှိဈေးကျဆင်းပြီးဒေသအလိုက်ဈေးကွာရှာမှုတိတိတတဖြစ်ပေါ်နေတာကစင်သူကစဘာအမျိုးအစားဖြစ်ပြီးအင်းမစဘာကတော့ပြီးခဲ့တဲ့2023ကျောက်ပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တင်းတရာကို
ကျွန်တော်တို့တာပေါင်းဘက်မှာဆိုရင်စင်သူကဆောက်ခွနဲ့သိမ့်ပဲရတယ်စင်သူကစဘာကိုပဲလေဒီပသိမ်ဘက်မှာဆိုရင်19သိန်းလောက်ပေါက်တယ်လို့ကျွန်တော်တို့ကသိရတယ်အဲ့လို23-23ကျွဲလောက်ကြီးဈေးကွာနေတော့လေဘလို့ကကျွန်တော်အစဉ်ပြေတော့ဈေးကကဘာကြတဲ့ပြင်ကုန်တွေပွဲသားတွေကလည်းလှုပ်ချက်သလိုလုပ်နေကြတယ်ကျွန်တော်တို့ဘက်ကကြတော့ဗျာဒီပုသက်ဈေးတို့ပေါင်းသက်ဈေးတို့ဈေးတွေကြတော့ဈေးကိုတင
ဒီနေ့ကျွန်တော်တို့ကအေအော်ရီတိုင်းနဲ့ဘကိုတိုင်းအတွင်းကတောင်သူတွေလက်ထဲမှာအများဆုံးကြံရှိနေတာဖြစ်ပါတယ်။ဘုဒ္ဓဘာလောင်းတဲ့တောင်သူတွေအနေနဲ့အလုတ်သမားစရိတ်အပါအဝင်အထွေထွေကုန်ကြစရိတ်ကစဘာတင်းတရားကိုဆက်ချောက်တင်းကျပ်ဝန်းကျင်လောက်ကြတဲ့နယ်လို့ဆိုပါတယ်။မြန်မာနိုင်ငံဆန်စဘာတင်းကျပ်ကတော့စဘာရောင်းချလို့တဲ့တောင်သူတွေအနေနဲ့ဈေးမနေနဲ့ကုန်သွယ်တွေကိုရှာဖွေရောင
င်းပေါက်တယ်ဆိုညောင်းညောင်းကိုနှမ်းဆက်တယ်ပြီးတော့ညောင်းရမှာလေဟိုအဲ့လိုပဲခုနပြောသလိုဟိုပတိန်ကိုနှမ်းဆက်တယ်ပြီးတော့ညောင်းရမှာကျွန်တော်ဖြစ်တဲ့အောင်အတိုက်ကြီးမှဆိုဆက်ဖြစ်တဲ့အောင်ရှိတယ်ဒါသူ့နေရာဒေတာလိုက်တနေရာနဲ့တနေရာမတူညီကြဘူးလေအဲ့လိုပဲကိုတို့နိုင်ငံတကာမှာလည်းဒီတိုင်းပဲမြန်မာနိုင်ငံကရောင်းတဲ့ဈေးနဲ့ထိုင်းကရောင်းတဲ့ဈေးနဲ့တခါလေကြမြန်မာနိုင်ငံဈေးကျနေရပါတော့သူ့ရဲ့အေးသွေးနဲ့သူ့လုတ်ပေးနိုင်တဲ့ပုံမှာမူတည်တော့တပြေးညီတော့ကံမမဈေးမဖြစ်ဘူးအဲ့တော့ခုနပြောသလိုတောင်သူလယ်သမားတွေကသူတို့ကဘာလုပ်ရမလဲဆိုရင်ဒီဈေးကောင်းရခြင်းနဲ့ဆိုရင်နံပါတ်၁သူ့စပားလည်းအေးသွေးလည်းညှိတယ်အာဒီအမျိုးအစားလည်းမှန်နေပေါ့နော်စင်သူခါလည်းမှန်နေအေးသွေးလည်းညှိတယ်ဆိုရင်ညောင်းမြမှာ၁၉ရင်းရတယ်ဆိုရင်ညောင်းမြကိုချိတ်ဆက်ပြီးရောင်းရမှာ
စပားစည်းအစမတန်နှိမ်ဝဲတာမျိုးကြုံရတယ်ဆိုရင်မြို့နယ်စိုက်ပျိုးရေးဦးစီးဌာနအပါအဝင်တခြားသက်ဆိုင်ရာဌာနများကိုတင်ပြနိုင်ပြီးMRF ရုံးချုပ်ကိုလည်းအတိပေးအကြောင်းကြားနိုင်တယ်လို့ဦးရဲမင်းအောင်ကဆက်ပြောပါဗျ။တောင်သူလက်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တရေးဦးဆောင်အဖွဲ့ကတော့2024ခုနှစ်မိုးစဘာနဲ့2025ခုနှစ်ညွေစဘာတို့ရောင်းချရမှာစဘာတင်းတရာကိုအခြေခံရည်ညွှန်းစွေ6,500ကျပ်နှုန်းသတ်မှတ်ထားပါဗျ။တောင်သူတွေကတော့လက်တရေကကိုစဘာတင်း40ကျော်လောက်အထွက်ရှိပြီးပြန်မြပေါက်စေ16,900လောက်ရရှိရင်တောင်ဆိုင်ပြိုးစိတ်ကာမီယုံလောက်တာရှိတယ်လို့ထောက်ပြပြောဆိုထားပါတယ
်အခုဆက်ပြီးဇန်နဝါရီလ9ရက်နေ့ကနေ14ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်လေယာထွက်ကုန်တည်နေဇင်းတွေကိုပြောပြပေးချင်ပါတယ်လာမယ့်ဖေဖော်ဝါရီလမှာတော့ထိုင်းနိုင်ငံကိုအကောက်ခွန်ကင်းလုံခွင့်နဲ့ပြောင်းစားတင်ပို့နိုင်တော့မှာဖြစ်ပေမဲ့ပြင်တွင်ပြောင်းစည်းကအနည်းငယ်ကျဆင်းနေပါတယ်ဒါပြင်တယုတ်နှစ်တိတ်ကူကာလာနီလာပြီဖြစ်လို့တယုတ်ဝင်လဲလဲနေသွားတာဖြစ်တယ်လို့ကုန်သည်တွေကပြောပါရယ်ရန်ကုန်ပြည်မှာကုန်စည်တိုင်းဈေးကွက်မှာတော့ဇန်နဝါရီလ9ရက်နေ့ကကျောင်းဆန်တပိတ်တာကို1650ကနေ1680ကျပ်တာရှိခဲ့ပြီးမဲ့ဇန်နဝါရီလ14ရက်နေ့မှာတော့တပိတ်တာကို1640ကနေ1660ကျပ်လောက်ထိပြင်ကျဆင်းသွားတာကိုတွေ့ရပါရယ်
မပဲကဝဲလက်အိန္ဒိယနိုင်ငံမှာရောမြန်မာနိုင်ငံမှာပါမပဲအစ်တွေပေါ်ပြီးရောင်းလိုအားများနေတာကြောင့်ဈေးကွက်အေးနေပါတယ်။ရန်ကုန်ပြည်တော်ကုန်စည်တိုင်းမှာဇန်နဝါရီလ9ရက်နေ့ကမပဲ FHU တံကို33,350ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးဇန်နဝါရီ14ရက်နေ့မှာတော့တံကို732,800လောက်ထိကျဆင်းသွားတာကိုတွေ့ရပါတယ်။မန္တလေးကုန်စည်တိုင်းမှာလည်းဇန်နဝါရီလ9ရက်နေ့ကမတရားမပဲ60ပိတ်တာဝန်တအိတ်ကို28,000ကျပ်ကျောက်ရည်မပဲ60ပိတ်တာဝန်တအိတ်ကို29,000ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ14ရက်နေ့မှာတော့မတရားမပဲကတအိတ်ကို25,000ကျပ်ကျောက်ရည်မပဲကတအိတ်ကို28,300ကျပ်ထိဈေးပြန်ကျဆင်းသွားတာကိုတွေ့ရပါတယ်
။ပ Pacing of Valley, Welling Indian Nanga, away you chat Dora Jow, see chat Sinivari. Jango Gino Gosi Dima, Pickers and Ovila Kuninga, Pacing of the Dango, Chatting Tones and Lauti Pauzi, she gave him a Zanavila Sully in Imaro, Pacing of Need Dango, Nasashi Tanku down Jago Pianja Sinduavari. The bear doing the Dango, the thing the Tong Jalouti Pianja Sinduara Vipari. အောင်လန်ကုန်စည်တိုင်းမှာလေဇန်နဝါရီလ9ရက်နေ့ကပဲစင်းကုန်နီ20ပိတ်တောင်ဝင်တဲ့အေကိုကိုတောင်3000ရာကျက်ထိပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ10ရက်နေ့မှာတော့တဲ့အေကိုရှစ်တောင်9000တောင်ရာကျက်ကိုပြန်ကျဆင်းသွားတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနေ့စဉ်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်နေစကုန်တို့အိမ်မှာ
အွန်လိုင်းအခွင့်အရေးလေးဖို့ရှိတာအပါဝင်ကိုဖာမာတိုင်းစမီဒီယာဖွဲ့ပြောပြခဲ့တာပါအခုတော့ဥတုရာသီနဲ့အနာဂတ်စီဇန်မှာကမ္ဘာအပူချိန်မြင့်တက်လာမှုနဲ့အပြိုင်ပြင်းထန်လာတဲ့သဘာဝဘေးဒဏ်တွေကိုပြောထားပါတယ်ဒီနေ့2024အစဇန်နဝါရီလဟာအမေရိကန်မှာတော်မီကြီးတွေနဲ့နှင်းမုန်တိုင်းကြီးတွေတပြိုင်တည်းကြုံရတဲ့ကာလပါကမ္ဘာပူနွေးမှုမြင့်တက်လာတဲ့အကျိုးဆက်တွေကိုအမေရိကန်ပြည်သူသန
အမေရိကန်ပြည်နယ်အတော်များမှာဇန်နဝါရီလအတွင်းနင်းတူကြီးလွှမ်းခြုံတဲ့ချိန်မှာနိုင်ငံအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာတော့တော်မီကြီးတွေမထိုင်းနိုင်အောင်လောင်ကျွမ်းခဲ့ပါတယ်။မိုးဖောင်ရေရှားမှုလားနဲ့ချီကြုံနေရတဲ့လော့စ်အိန်ဂျလိစ်မြို့မှာပြည်ပြင်းတွေအကြီးအကျယ်တိုက်ခတ်ခဲ့တာကြောင့်လဲလူနေရပ်ကွက်တွေပြာကျတော့တဲ့အထိလောင်ကျွမ်းခဲ့တာပါ။အခုလိုဆိုးဝါးလာတဲ့သဘာဝဘေးတွေကိုဟန်တာနိုင်ဖို့ကမ္ဘာအပူချိန်ကိုထိန်းဖို့ကြိုးစားနေတဲ့အချိန်မှာပဲ2024ခုနှစ်မှာစံချိန်တင်အပူဆုံးနှစ်ကိုရောက်လာပါတယ်။ရာသီဥတုအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ကမ္ဘာအဖွဲ့အစည်းကြီးတွေကလည်း2024ခုနှစ်ဟာကမ္ဘာမှာစံချိန်တဲ့ပူဆုံးနှစ်ဖြစ်ကြောင်းအတည်ပြုခဲ့ကြတာပါ။ဥရောပအာရှနဲ့တောင်အမေရိကတိုက်အပြင်အာဖရိကတိုက်ဖက်မှာလည်းမိုးခေါင်ရေရှမ်းမှုနဲ့ရေကြီးရေရှမ်းမှုတွေပိုဆိုးလာတာကိုမျှဝါးထင်းထင်းတွေ့လာရပါတယ်။အခုလိုသဘာဝဘေးဒဏ်တွေပိုပြီးတော့ဆိုးမလာအောင်ဟန်တာနိုင်ဖို့အတွက်ဆက်မှုခေဦးကာလကကမ္ဘာအပူချိန်ထက်တိတရမ5ဒီဂရီကျော်မသွားအောင်ထိန်းထားဖို့နိုင်ငံဆောင်စူးစမ်းနေကြပေမဲ့2024ခုနှစ်မှာအဲ့ဒီအပူချိန်ထက်ကျော်လွန်လာတယ်လို့လဲကမ္ဘာထိပ်တန်းစောင့်ကြည့်ဖွဲ့တွေကပြောကြပါတယ်။ကမ္ဘာဖုန်နှင်းမှုမြင့်တက်လာတဲ့အတွက်မိကူးလွယ်ပြီးတော့အကြီးအကျယ်လောင်ကျွမ်းလာတာလို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ဆွစ်ဇာလန်နိုင်ငံ ETH Zurich တက္ကသိုလ်ကသုတေသနဌာနဦးသူရာသီသိပ္ပံပညာရှင် Eric Fisher ကအခုလိုသုံးသပ်ပါတယ်
။ So wildfire are complex type of event so there are many factors playing in that's
the domi long are အကြောင်းရင်းကတော့အမျိုးမျိုးရှိပါတယ်အဲ့ဒီတဲမှာလူနေရပ်ကွက်တွေရှိတဲ့နေရာကတစ်တောစီမံခန့်ခွဲမှုကလည်းအကြောင်းတစ်ရပ်ပါဒီနေရာမှာရာသီဥတုပြောင်းလဲလာတာကလည်းအချက်တစ်ခုဖြစ်ပါတယ်အထူးသဖြင့်တော့အပူချိန်တွေတိတ်ပြီးတော့မြင့်တက်လာတဲ့အခါဒေဒုဆိုထိုင်းစားတွေနေပြီးပိုပြီးတော့ခြောက်သွေ့လာပါတယ်အဲ့ဒီအခါမှာကမ္ဘာမြေမျက်နှာပြင်နဲ့စိုက်ပျိုးကင်းနေစီကရေငွေ့တွေကိုလေရူးကဆုပ်ယူလိုက်တဲ့အတွက်တစ်ပင်တွေစိုက်ခင်းတွေခြောက်သွေ့လာပြီးမီးကူးဆက်ဖို့အတော်ကိုလွယ်ကူသွားပါတယ
်လော့စ်အိန်ဂျလိစ်တဝိုင်းတော်မီကြီးတွေလည်းထိမ်းမရအောင်လောင်ကျွမ်းခဲ့တာမှာတော့ဟောလိဝုဒ်တောင်ကုန်းကြီးဘက်ကိုကူးဆက်လာတဲ့အတွက်ပြည်သူတွေလည်းဘေးလွတ်ရာရှောင်သိမ်းခဲ့ရတာပါတော်မီကြီးကြောင့်ကယ်လီဖိုးနီးယားမှာပျက်စီးဆုံးရှုံးမှုတံခိုးကဒေါ်လာဘီလီယံ250အထိရှိနိုင်တယ်လို့လည်းသက်ဆိုင်ရာကခန့်မှန်းပါတယ်တော်မီလောင်ကျွမ်းလာတဲ့အကြောင်းရင်းတွေထဲမှာတစ်တော့စီမံခန့်ခွဲမှုကလည်းတစ်ခုအပါအဝင်ဖြစ်ပြီးဥရောပဖက်မှာတော့တော်မီလောင်ကျွမ်းမှု10ချိန်မှာ5ချိန်လောက်ကလူပယောဂရကြောင့်ဖြစ်လာရတယ်လို့ Eric Fisher ကပြောပါတယ်။ဥပမာတမင်မီရှိုရာတော်ထဲမှာအသားခင်စားရင်မီကူတော်ရာလက်စစ်တပ်အားလိုင်းပေါက်တာမျိုးတွေပါဝင်တာကိုဥရောပကထုတ်ပြန်တဲ့တရားဝင် data အချက်အလက်တွေမှာဖော်ပြပါတယ
်။ So climate change really changes the odds the probability of these events to
occur. ဒါဒီဥရောပပြောင်းလဲမှုကြောင့်အခုလိုအခြေအနေတွေဖြစ်လာတယ်လို့ပြောရပါလိမ့်မယ်။အပူလိုင်းတွေမိုးကောင်ရေရှားမှုနဲ့မိုးတဲထန်မှုတွေလွန်ခဲ့တဲ့နှစ်ပေါင်းရာချီလောက်ကတည်းကတဘာဝဘေးတွေဖြစ်လာနေတယ်ဆိုပေမဲ့အခုလက်ရှိမှာပိုပြီးတော့အဖြစ်များလာပါတယ်။ကမ္ဘာပူနှင်းမှုမြင့်တက်လာတဲ့အတွက်တဘာဝဘေးတွေအခုလိုပြင်းထန်အားကောင်းလာတာဖြစ်ပါတယ်။ဥရောပတိုက်ဘက်ကအခြေအနေတွေကိုကျွန်တော်တို့စောင့်ကြည့်လေ့လာတဲ့အခါမှာလည်းတဘာဝဘေးတွေပိုပြီးတော့ပြင်းထန်လာတာကိုအထင်ရှားတွေ့ရပါတယ်။တချို့ဒေသတွေမှာမိုးတဲထန်လာပေမဲ့တချို့အပိုင်းမှာတော့ပိုပြီးတော့ခြောက်သွေ့လာပါတယ်အနှစ်90လောက်မှာတစ်ခါလောက်ဖြစ်တတ်တဲ့အပူလိုင်းမျိုးတွေအခုလက်ရှိမှာ5ဆ10ဆလောက်တိုးလာပါတယ်ကမ္ဘာအပူချိန်ဆက်ပြီးတော့မြင့်တက်နေဦးမယ်ဆိုရင်တော့ အပူလိုင်းကြီးတွေပို့ပြီးတော့ကျုံလာရမှာပ
ါကဘာကြီးပုံမပုံနှွေးလာစေတဲ့ဖလာအိမ်တန့်ွက်ထုတ်လို့မှုအကြီးအကျယ်မလျှော့ချနိုင်မှုဆိုရင်တော့အပူလိုင်းတွေတော်မကြီးတွေရေကြီးရေရှာမှုနဲ့မိုးခေါင်ရေရှာမှုပို့ပြီးတော့ဆိုးလာဖို့ပဲရှိတယ်လို့သိပ္ပံပညာရှင်တွေကမပြတ်သတိပေးထားတာပါကဘာအပူချိန်တွေမြင့်တက်လာချိန်မှာပဲပြင်းထန်တဲ့ဆောင်းနှံအေးအီဒဏ်နဲ့လည်းပို့ပြီးတော့ကြုံတွေ့လာရပါတယ်ဝီယောဆိုးလေစီကြောင်းတွေပြောင်းလဲလာပြီးတော့ကဘာကိုလက်ပတ်နေတဲ့လေစီကြောင်းတွေနဲ့ရောရှက်လာတဲ့အတွက်လဲအေးထံပြင်းထန်လာတာဖြစ်တယ်လို့စောင့်ကြည့်သူတွေကပြောပါတယ်။အမေရိကန်ပြည်နယ်20ထက်မနည်းမှာတော့အေးထံပြင်းထန်လို့တဲ့အတွက်အရေးပေါ်အခြေအနေထုတ်ပြန်ခဲ့ရတာပါ။ဒါဟာလဲဥတုရာသီပြောင်းလဲမှုရဲ့အကျိုးဆက်ဖြစ်ပြီးအခုလိုသဘာဝဘေးတွေပိုးပြီးတော့ကြုံရလိမ့်မယ်လို့ပညာရှင်တွေကသတိပေးပါတယ်
။ So all the weather extremes that we're seeing are currently occurring in a warmer atmosphere and also with warmer oceans
ကျွန်တော်တို့အခုတွေ့နေရတဲ့ရာသီဥတုအခြေအနေဟာလေရုထဲပို့ပြီးတော့ပူနွေးလာလို့ပါသမုဒ္ဒရာရေမျက်နှာပြင်တွေပို့ပြီးပူလာတဲ့အတွက်လေရုထဲမှာဆိုတိုင်းစားတွေတိုးလာပါတယ်ဒါကြောင့်လဲအပူလှိုင်းတွေပိုပြင်းထန်လာတာပါတခါလေရုထဲမှာဆိုတိုင်းစားမြင့်လာတဲ့အတွက်မိုးလည်းများလာပါတယ
်အလားတူပဲ2024ခုနှစ်တုန်းကလည်းအီတလီတောင်အမေရိကမှာမိုးခေါင်ရေရှားမှုပို့ပြီးတော့ပြင်းထန်လာသလိုနီပေါ်ဆူဒန်နဲ့ဥရောပတိုက်ဖက်မှာတော့ရေကြီးရေရှမ်းခဲ့ပြီးတော့တနစ်ထက်တဲ့အပြည့်အစည်တမိုးတွေပိုးပြီးတော့ကြီးမားလာပါတယ်။မက္ကဆီကိုမာလီနဲ့ဆော်ရီအာရေဗျမှာတော့အာပြင်းနဲ့အပူလိုင်းကြောင့်တိုက်ဆုံသူထောင်ချီရှိခဲ့ပြီးအမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံတို့မှာတော့လူအများအပြားတိုက်ဆုံရတဲ့အထိဆိုင်ကလုန်းမုန်တိုင်းတွေတင်ခဲ့ရတာပါ။ကမ္ဘာတစ်ဝှမ်းလက်ရှိကျဉ်းသုံးနေတဲ့အဆိုရမူဝါဒတွေနဲ့ပြုတ်ကျွင်းလောင်စာတွေစီကထွက်လာတဲ့ဖလုံအိမ်တန်းငွေထုတ်လုပ်မှုပမာဏတွေအရ2025ခုနှစ်ဟာလည်းအပူချိန်တွေပိုမြင့်တက်လာတဲ့လမ်းကြောင်းဖက်ကိုဥတည်နေတဲ့အတွက်အထက်ကတင်ပြခဲ့တဲ့သဘာဝဘေးဒဏ်တွေပိုဆိုးဝါးလာနိုင်တယ်လို့လဲစောင့်ကြည့်လေ့လာနေတဲ့အဖွဲ့အစည်းတွေကခန့်မှန်းပါတယ်။ဒါပေမဲ့လည်းဖလော်အိမ်တန်းငွေထုတ်လုပ်မှုလျှော့ချရေးကမ္ဘာတစ်ဝှမ်းဝိုင်းဝန်းဆောင်ရနိုင်ရင်တော့ဥတုရာသီပြောင်းလဲမှုအကျိုးဆက်တွေပြောင်းလဲသွားနိုင်လိမ့်မယ်လို့လဲပြောဆိုကြပါတယ်။ကျွန်မနာမပ
ါ။ကမ္ဘာကြီးအပူချိန်မြင့်တက်လာမှုနဲ့အတူပြင်းထန်လာတဲ့သဘာဝဘေးဒဏ်ကြီးတွေကိုနားလောင်ကြောက်ကြပေးခဲ့တာပါအခုတော့သတင်းတွေတဲကတူတာပါ HRW လို့တကောက်ခေါ်တဲ့လူခွင့်ရဲ့အဖွဲ့အကြောင်းကိုပြောထားပါတယ်ကမ္ဘာနိုင်ငံတွေမှာလူခွင့်ရဲ့ချိုးဖောက်နေတာတွေကိုစောင့်ကြည့်လေ့လာမှတ်တမ်းတင်ဖော်ထုတ်နေတဲ့နယူးယောက်မြို့အခြေစိုက်အတူကောက် HRW လို့ခေါ်ကြတဲ့ Human Rights Watch လူခွင့်ရဲ့အဖွဲ့အကြောင်းမညညိုလင်းကြောက်ကြပေးပါအောင်ခင်ဗျ
လူအခွင့်အရေးဆိုတာကလူသားတိုင်းရှိနေရမယ့်အကြောင်းအရာတစ်ခုဖြစ်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိမွေးရပါလူအခွင့်အရေးတွေကိုချိုးဖောက်ခံနေရတဲ့သူတွေလည်းအများကြီးရှိနေတာပါ။ဒါကြောင့်လည်းလူအခွင့်အရေးလှုပ်ရှားသူတွေဟာအခွင့်အရေးချိုးဖောက်ခံနေကြရတဲ့အခြေအနေတွေပေါ်လေ့လာဖော်ထုတ်လာကြပြီးအခွင့်အရေးချိုးဖောက်ခံရနေသူတွေကိုအကာအကွယ်ပေးနိုင်ဖို့နဲ့ချိုးဖောက်နေသူတွေကိုလည်းအရေးယူနိုင်ကြဖို့အတွက်ကမ္ဘာကြီးကိုတင်ပြလာကြပါတယ်။ဒီထဲမှာ Human Rights Watch HRW လို့ပြောဆိုကြတဲ့လူခွင့်ရေးလေလာဆောင်ကြည့်မှုအဖွဲ့ကြီးလည်းတစ်ခုအပါအဝင်ဖြစ်ပါတယ် HRW ဟာနိုင်ငံပေါင်း90ကျော်ကလူခွင့်ရေးကြွမ်းကျင်သူတွေရှေ့နေတွေသတင်းသမားတွေပဋိပက္ခဖြစ်နေတဲ့နေရာတွေစစ်မြေပြင်တွေမှာလူခွင့်ရေးချိုးဖောက်ခံရမှုကိုဆောင်ကြည့်ကူညီပေးနေသူတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းတစ်ခုပဲဖြစ်ပါတယ် HRW အနေနဲ့အခွင့်အရေးချိုးဖောက်ခံနေရသူတွေအားလုံးတရားမျှတတဲ့အကာအကွယ်တွေရရှိစေဖို့နဲ့အစိုးရတွေလက်နက်ကိုင်အဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းတွေအားလုံးလည်းသတ်မှတ်ပြဋ္ဌာန်းထားတဲ့စည်းမျဉ်းစည်းကမ်းဥပဒေတွေအတိုင်းလိုက်နာကြဖို့တိုက်တွန်းအကြံပေးတာတွေကိုအဓိကထားလှုံ့ဆော်နေတာဖြစ်တယ်လို့ဆိုပါတယ်။ဒီလိုဆောင်ရွက်မှုတွေလှုံ့ဆော်တဲ့နေရာမှာ HRW ဟာဘယ်အစိုးရရဲ့ထောက်ပံ့မှုကိုမှမယူဘဲလွတ်လပ်တဲ့ရန်မုံငွေနဲ့ဆောင်ရွက်နေတဲ့အဖွဲ့အစည်းလေးဖြစ်တယ်လို့ပြောပါတယ်။ဒါကြောင့်နိုင်ငံတကာကတိုက်ကြွလှုပ်ရှားသူတွေကိုအကာအကွယ်ပေးဖို့နဲ့မတရားမှုကျူးလွန်နေသူတွေကိုတရားဥပဒေရှေ့ရောက်စေဖို့အတွက်ကမ္ဘာအနှံ့ကအဖွဲ့အစည်းတွေအားလုံးနဲ့ပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့ဖြစ်တယ်လို့လည်း HRW ကပြောဆိုထားတာပါ HRW ဟာအခုဆိုရင်နိုင်ငံပေါင်း100ကျော်မှသုတေသနပြုသူတွေအထက်လက်ရှာဖွေသူတွေကိုထားရှိကာလူခွင့်ရေးချိုးဖောက်မှုတွေကိုလေ့လာဆောင်ကြည့်ပြီးစုဆောင်းရရှိတဲ့အချက်လက်တွေကိုတန်းနဲ့ချီတဲ့ဆိုရှယ်မီဒီယာတွေနဲ့သတင်းဌာနတွေကတဆင့်ပုံမှန်ထုတ်ဖော်ပြောဆိုတင်ပြပါဗျ ဒါပြင်ဒီလိုချိုးဖောက်ခံရမှုတွေကိုဥပဒေအောက်ရောက်လာဖို့ကောင်းမွန်တဲ့ policy တွေပြောင်းလဲလာဖို့အတွက်သက်ဆိုင်ရာနိုင်ငံအစိုးရတွေလက်နက်ကင်အဖွဲ့အစည်းတွေအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံဆွေးနွေးကြတာပါ HRW အဖွဲ့ကြီးရဲ့တမိုင်းချောင်းကိုကြည့်မယ်ဆိုရင်တော့HRW ဟာအရှေ့ဥရောပနဲ့ဆိုဖီယက်ပြောင်စုကလူခွင့်ရချိုးဖောက်မှုတွေကိုစောင့်ကြည့်ဖို့အတွဲ1998ခုနှစ်မှာ Helsinki Watch ဆိုတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုကို American ပြောင်စုနယူးယောက်မှာတည်ထောင်ခဲ့တာကနေစတင်ခဲ့ပါတယ်။အဲဒီနောက်1980ခုနှစ်နောက်ပိုင်းတွေမှာ American Watch, African Watch, Middle Watch စတဲ့လူအခွင့်အရေးစောင့်ကြည့်မှုကော်မတီတွေကိုဖွဲ့စည်းခဲ့ကြပြီး1988မှာတော့အဲဒီကော်မတီတွေအားလုံးကိုစုပေါင်းပြီး Human Rights Watch ဆိုတဲ့အဖွဲ့ကြီးတစ်ခုရဲ့ဖြစ်လာခဲ့တာပါ HRW ရုံးချုပ်ကတော့ American ပြည်အောင်စုနယူးယောက်မြို့မှာရှိပြီးနိုင်ငံပေါင်း90ကျော်မှလည်း HRW ရဲ့လုပ်ငန်းစဉ်တွေကိုလက်ပတ်လှုပ်ဆောင်နေတာဖြစ်ပါတယ
်။နေရက်နေ့ညစက်တိုက်ခင်းလည်းမစားရဘူး။ဒီကောင်မှသွေးတယ်နော
်အဲ့လိုမျိုးတင်းနေ HRW ဟာမြန်မာနိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လည်းအမြဲမပြတ်လေ့လာစောင့်ကြည့်နေတာပါ။ဒါကြောင့်ဒီရက်ပိုင်းအတွင်းထုတ်ပြန်လိုက်တဲ့နိုင်ငံပေါင်း100ကျော်ကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်တဲ့2025နိုင်ငံတကာလူခွင့်ရေးအစည်းအဝေးခန်းစာမှာမြန်မာနိုင်ငံရဲ့လူသားတွေအပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးစစ်တပ်ရဲ့ပြည်သူတွေအပေါ်မတရားပြုမှုတွေအသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်အတင်းအဓမ္မစစ်သားစုဆောင်းနေတာတွေလေချောင်းကဘုံကျဲတိုက်ခိုက်မှုတွေကြောင့်ပြည်သူလူထုတွေအသက်ဆုံးရှုံးထိခိုက်မှုကြုံတွေ့ရတဲ့အချက်လက်တွေမြေမြုပ်မိုင်းအန္တရာယ်တွေလိင်ကွဲပြားမှုပေါ်အခြေခံပြီးခွဲခြားဆက်ဆံနှိပ်စက်အကြမ်းဖက်မှုတွေတရားစီရင်မှုဆိုင်ရာပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုမရှိတာတွေရိုဟင်ဂျာတွေအပေါ်နှိပ်ကွပ်တာတွေလူသားချင်းဆိုင်ရာအကူအညီပေးမှုတွေကိုပိတ်ပင်တားဆီးတာတွေစတဲ့အချက်လက်တွေကိုအထောက်အထားတွေနဲ့အတူအစီရင်ခံတင်ပြထားတာကိုလည်းတွေ့ရပါတယ်ရှင
် HRW နိုင်ငံတကာလူခွင့်ရေးအဖွဲ့ကြီးအကြောင်းမညညလင်းပြောပြခဲ့တာပါအခုတော့ VOA American တရဲ့စနေညအစီအစဉ်နဲ့ဆက်မသက်ခင်သတင်းအချင်းချုပ်ကိုစောမှုကျော်ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့တယ်လီဖုန်းနဲ့ဆက်သွယ်ပြီးနှစ်နိုင်ငံလုံးအတွက်အရေးကြီးတဲ့ကိစ္စတွေဆွေးနွေးခဲ့ကြပါတယ်။သမ္မတတာဝန်လွှဲယူဖို့ရပိုင်းအလို့တောက်ချောင်းတွေကဆက်သွယ်စကားပြောစဉ်သမ္မတအဖြစ်ထရမ့်ထပ်အနိုင်ရတဲ့အပေါ်သမ္မတရှီဂျင်ပင်ကဂုဏ်ပြုစကားပြောဆိုခဲ့သလိုသမ္မတထရမ့်လက်ထက်မှာနိုင်ငံအကြားကောင်းမွန်တိုးတက်တဲ့အပြုသဘောဆောင်ဆက်ဆံရေးအသစ်နဲ့စတင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့တာကိုတရုတ်ဆိုရသတင်းဌာန CCTV ကထုတ်ပြန်ပါတယ်။နိုင်ငံအပြန်အလှန်ဆက်ဆံရေးဟာအင်ဗတန်အရေးကြီးတဲ့မဟာဗျူဟာမြောက်ဆက်သွယ်လမ်းကြောင်းဖွင့်ထားဖို့ခေါင်းဆောင်နှစ်ယောက်သဘောတူခဲ့ကြတယ်လို့တရုတ်ဘက်ကလည်းပြောဆိုပါတယ်။ကာဇာကမ်းမြောင်ဒေသမှာတနင်္ဂနွေနေ့မနေ့ဒေသဆန်ကျော်ချိန်မနေ့၈နာရီခွဲမှာစတဲ့အသက်ဝင်မဲ့အပြစ်ခတ်ရစေးသဘောတူညီချက်အရအစ္စရေးဒဇာကန်တို့စလင်လွတ်လာတော့မယ်လို့အစ္စရေးဝန်ကြီးချုပ်ကပြောဆိုပါတယ်။ဟာမတ်အဖွဲ့နဲ့သဘောတူခဲ့တဲ့အပြစ်ခတ်ရစေးသဘောတူညီမှုကိုအစ္စရေးဝန်ကြီးဘက်ကစနေနေ့မှာအတည်ပြုလိုက်တဲ့အတွက်အဆင့်၃ဆင့်ပါသဘောတူညီချက်အသက်ဝင်လာတော့မှာဖြစ်ပါတယ်။ပထမအဆင့်စတင်မဲ့သဘောတူညီအရာမနေ့ပြင်ကငါစပြီးတရင်ပတ်6ပတ်နှစ်ပတ်စလုံးအပြည့်ထားမှာဖြစ်ပြီးဟာမတ်ဘက်က42ရက်အတွင်းအစ္စရေးတစားကန်33ရောက်ကိုပြန်လွှတ်ပေးရမှာဖြစ်ပါတယ်။ကလေးမျိုးမြောက်ပိုင်းစော်ပွားရေရှင်ဂျေးရွာတဝိုက်စစ်တပ်ကဒီကနေ့ဇန်နဝါရီလ18ရက်နေ့မနေ့ပိုင်းကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့ပါတယ်။မကွေးတိုင်းနဲ့ချင်းပြည်နယ်အစပ်မှာပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်နေတာနဲ့အတူစစ်တပ်ကဒီဒေသတွေပေါ်လေကြောင်းကတိုက်ခိုက်မှုကိုမပြတ်လုံနေတဲ့အတွက်ဒေသခံစစ်ပြေးဒုက္ခသည်တွေကတော့လေကြောင်းရံကိုစွန့်နေတဲ့ဒုက္ခသည်အကူအညီပေးနေသူတွေကပြောဆိုပါတယ်။ American ပြည်ထောင်စုမှာ TikTok company အတွက်ဝန်ဆောင်မှုလုပ်ပေးနေတဲ့လုပ်ငန်းတွေကိုအရေးမယူဘူးဆိုတဲ့အာမခံချက်ကို American အစိုးရကမပေးဘူးဆိုရင်မနေ့ပြင်တနင်္ဂနွေနေ့ကစပြီး TikTok လူမှုကွန်ရက်ကိုလုံးဝပိတ်ပလိုက်မယ်လို့ TikTok company ကပြောဆိုပါတယ်။
ကျေးဇူးပါကိုစောမိုးကျော်ရေအခုလိုတည်င်းအချင်းချုပ်အပီမှာတော့ VOA American တန်ရဲ့စနေညအစီအစဉ်လေးဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကကိုရဲနိုင်မှာစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Saida Hamdown နဲ့ Nelson Lopes ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းမှာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလည်းအိတ်ဆက်နားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ